Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ပြည်ရန်ပေါင်းကကင်းဝေးကြပါစေ။2025ခုနှစ်ဖေဖော်ဝါရီလ15ရက်စနေမနက်ခင်း View Radio အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီအစီအစဉ်ပထမနာရီဝက်ကို line တိုမီတာ25 32နဲ့40တို့ကနေဖန်ယူနိုင်နေပါတယ်။တနားစားအစီအစဉ်တစ်ခုလုံးကိုတော့ဂျိုးထူဆောင်ကနေဖန်ယူကြည့်ရှုနိုင်တဲ့အပြင် Facebook နဲ့ YouTube တို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်။ကျွန်မခင်ဗျူထွေးပါရှင်
။ဥရောပရဲ့အတွင်းအနေရဆိုတာဒုသမရ JD Vance ကဘာကိုရွေးပါသလဲ။ဖိလစ်ပိုင်ဟာကာဝေးဆိုင်ရာပူးပေါင်းမှုတွေတိုးမြင့်လှုပ်ဆောင်နေပါတယ်။ကြားဖြတ်နဲ့ပတ်သက်တဲ့ဆိုတဲ့လူပေါင်း900လောက်ကိုကရင် BGF ကဖန်စီထားပါတယ
်အမေရိကန်ပြည်ထောင်စုကရွှေ့ပြောင်းတွေကိုပြည်နယ်တန်နဲ့နေရပြန်ပို့တာတွေ Trump အစိုးရကအရှိန်မြှင့်လှုပ်ဆောင်နေပါတယ်နောက်မြန်မာစစ်ကောင်စာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့စစ်ဘက်အရာရှိ20ကျော်ကိုတော့အာဂျင်တီးနားနိုင်ငံကဖမ်းဝရန်ထုတ်လိုက်ပါတယ်ဘယ်လိုအမှုတွေနဲ့ဘာကြောင့်ပါလဲဆက်သွယ်မေးမြန်းချက်ကိုတင်ပြပေးပါမယ်ပုံမှန်တင်ဆက်ပေးနေတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာအမျိုးသမီးကဏ္ဍသုတဆုံနေအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။အခုကတော့အရင်ဆုံးနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင
်။ဥရောပနိုင်ငံအစိုးရတွေဟာပြင်းထန်တဲ့အစီအစဉ်ဖြတ်တောက်မှုတွေလုပ်နေတာဖြစ်ပေမဲ့ရွှေပြောင်းအခြေချသူများအရေးသေးသေးချာချာကင်တွယ်ဖို့တော့ပြက်ကွက်ခဲ့တယ်လို့ဂျန်နီနိုင်ငံမျိုးနယ်လုံခြုံရေးညီလာခံမှာ American ဒုသမ္မတ JD Vance ဝေဖန်ရင်းချင်းချောက်မှုအန္တရာယ်ဥရောပဒေသရင်းမှာပဲရှိနေတယ်လို့ဒီလာကန်တက်ရောက်လာတဲ့ဥရောပခေါင်းဆောင်တွေကိုတတိပေးလိုက်ပါတယ်။ဥရောပအတွက်စိုးရင်ရတဲ့ချင်းချမှုဟာရုရှားတို့တရုတ်တို့မဟုတ်တယ်လို့တခြားပြင်ပကမဟုတ်ကြောင်းနဲ့ဥရောပအတွင်းမှာပဲရှိနေတယ်လို့လည်းပြောပါတယ်။ဒါဟာအမေရိကန်နဲ့တူတဲ့ဥရောပရဲ့အခြေခံအကျဆုံးစံတန်ဖို့ဆုပ်ယုပ်စေတဲ့ကိစ္စဖြစ်တဲ့အတွက်စိတ်ပူကြောင်းလည်းပြောပါတယ်။ဥရောပနဲ့အမေရိကန်တို့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအားလုံးထဲမှာရွှေပြောင်းအခြေချသူတွေအရေးလောက်ကြီးမားတာဘာမှမရှိဘူးလို့လည်းဒုသမ္မတ Vance ပြောပါတယ်။အခုမြန်မာလုံခြုံရေးညီလာခံယူကရိန်းအရေးရုရှားနဲ့ဆွေးနွေးမဲ့သမ္မတဒေါ်နယ်ထရမ့်ဘလို့ဆုံးဖြတ်မယ်ဆိုတာကိုစိတ်ဝင်တစားစောင့်တည်နေကြချိန်မှာကျင်းပတာပါဒုသမ္မတရဲ့အခုလိုပြောဆိုမှုတွေကြောင့်အမေရိကန်ဘက်ကမြန်မာညီလာခံမှာယူကရိန်းရုရှားရေးဦးစားပေးပြောကြားမယ်လို့ညွှန်းလင့်နေတဲ့ညီလာခံတက်ရောက်လာတဲ့ခေါင်းဆောင်တွေကိုအံ့အားသင့်သွားစေခဲ့တာဖြစ်ပါတယ်အစ္စရေးနဲ့ဟာမတ်ရဲ့အကြမ်းသားလဲလှယ်အစီအစဉ်ရပါလက်စတိုင်းကျင်းသားတွေနဲ့လဲဖို့စနေနေ့မှာသူတို့ပြန်လှည့်မယ်အစ္စရေးဒဇာကန်၃ဦးအမည်တွေကိုဟာမတ်တွေကထုတ်ပြောခဲ့တဲ့အတွက်ဒါကဂါဇာပြည်ရဲ့သဘောတူညီချက်ဆက်ပြီးမြဲနေတဲ့လက္ခဏာပါဒီဒဇာကန်၃ဦးထဲမှာအစ္စရေးတောင်ပိုင်းကေဘုတ်နီအော့စ်ဒေတာကအသက်36နှစ်ရွယ်အစ္စရေးအမေရိကန်ဆူဂီဒဂေါချန်ပါဝင်ကြောင်းဟာမတ်ကရောအစ္စရေးအာဏာပိုင်တွေကပါအတည်ပြုပါတယ်အဲ့ဒီဒေတာမှနေတဲ့လွန်ခဲ့တဲ့နှစ်အစိတ်လောက်ကရုရှားကနေအစ္စရေးမှာလာရောက်အခြေချတဲ့အစ္စရေးရုရှားတဦးဖြစ်တဲ့ဆာရှာထရူဖာနော့ဖလပြန်လွတ်မဲ့အထက်မှာပါပါတယ်ဒီဒေသကနောက်တူဖြစ်တဲ့အသက်46နှစ်ရွယ်အစ္စရေးအာဂျင်တီးနားသားအာယာဟွန်ကိုလည်းပြန်လွတ်ပေးမှာဖြစ်ပြီးသူနဲ့အတူဖမ်းခါတဲ့သူ့ညီကိုတော့လွတ်မပေးသေးပါဘူးအစ္စရေးဘက်ကအပြစ်ရဲ့သဘောတူညီချက်ကိုချိုးဖောက်တယ်လို့ဟမတ်စ်ဆွဆွဲခဲ့တဲ့အတွက်ဒဇာကန်ပြန်လွတ်ပေးရတဲ့တန်တရာရှိနေခြင်းမှာအခုလိုပြန်လွတ်ပေးမဲ့သူတွေကိုထုတ်ပြောတာပါတချိန်တည်းမှာကုလအတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကဂါဇာကိုချက်တဲ့ပြင်းနေမှာဆာနာမှုအထောက်ကူပါထရက်ကာ630ကျော်ရောက်သွားပြီဖြစ်ပြီးအစင်း300ကျော်မင်းငယ်ကဂါဇာမြောက်ပိုင်းသွားနေပြီလို့ကုလလုံခြုံရေးကောင်စီအစည်းအဝေးမှာပြောကြားခဲ့ပါတယ်။ယူကရိန်းကချာနိုဗယ်နျူကလ িয়ার ဓာတ်ပေါင်းကိုအပျက်စီးအကျဉ်းချံတွေကိုကာကွယ်ဖို့အတွက်ဆောက်ထားတဲ့အဆောက်အဦခုံးကြီးရဲ့အပြင်ဘက်အကားဟာဒရုန်းနဲ့ပစ်ခတ်တာကိုခံရပြီးပျက်စီးသွားသလိုမီးတွေလည်းလောင်နေတယ်လို့ IAEA ပြည်ပဆိုင်ရာအမှုဝင်ဆိုင်ရာအေဂျင်စီကတောက်ကြံနေမှာအတည်ပြုပါတယ်။1986ချာနိုဗယ်ဓာတ်ပေါင်းကိုမော်တော်တဆဖြစ်မှုကတမိုင်းမှာအဆိုးဝါးဆုံးလို့သတ်မှတ်ထားတာပါ။ Kiev မြောက်ဖက်မိုင်80ကျော်အကွာကဒီဓာတ်ပေါင်းပုံနေရာကိုရုရှားကတိုက်ခိုက်တယ်လို့ Ukraine ကပြောပေမဲ့ရုရှားအာဏာပိုင်တွေကတော့ငြင်းဆိုပါတယ်။ဒီဓာတ်ပေါင်းပုံမှာတာဝန်ကျတဲ့ IAEA အဖွဲ့ကဒေသစံတော်ချိန်မနဲ့2နာရီထိုးကနေမှာပောက်ကွဲတံကျရပြီးမီးလောင်တာနဲ့မီးခိုးလုံးတွေထွက်နေတာတွေ့ရတယ်လို့ပြောပါတယ်။ Ukraine အာဏာပိုင်တွေကလည်းဒီဓာတ်ပေါင်းပုံတွေကအနေကြီးတဲ့ဓာတ်ရုပစ္စည်းတွေရီယိုတက်တီကျွတ်ဓာတ်တွေအပြင်ကိုထွက်မလာအောင်တိဆောက်ထားတဲ့ NSA ဆက်ဦးကို drone ထိမှန်ကြောင်းအကြောင်းကြားခဲ့တယ်လို့အခင်းဖြစ်ပွားရာကိုမိသက်သမားတွေနဲ့ကားတွေမိနစ်ပိုင်းတွင်းမှာရောက်လာပြီးမိနှိမ့်တက်ကြတယ်လို့ပြောပါတယ်။အတွင်းပိုင်းဖြစ်ရှိမှုရှိမရှိဆက်ဆက်ဆဲနေသေးပါ။ NSA ဆက်ဦးအပြင်ဘက်နဲ့ဒီကဓာတ်လောင်ကြီးပြန့်နှံ့မှုတွေပုံမှန်အနေထားရှိနေတယ်လို့ထ ထိခိုက်ဒဏ်ရာသူလည်းမရှိဘူးလို့ပြောပါတယ်
View American တာမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နိုင်ကနေ6နိုင်ခွဲထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညနဲ့လိုင်းဒိုမီတာ40 kHz 0533ညတို့ကနေပြီးတော့ထုံးလင်းပေးနေပါတယ်။မနက်9နိုင်ထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ
်။ View American တာကစနေမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ထိုင်းမြန်မာနယ်စပ်ကအွန်လိုင်းလိင်လယ်ခန်းတွေကိုခြေမုံဖို့အတွက်ကြားဖြန့်လုပ်ငန်းနဲ့လူကုန်ကူးမှုတိုက်ဖျက်ရေးအထူးဖွဲ့ကိုဖွဲ့စည်းပြီးနှိမ်နင်းလုပ်ငန်းတွေစတင်အကောင့်ထဲပေါ်နေပြီလို့ကရင်နယ်ချမ်းဆောင်တပ်ဖွဲ့ BGF ဒီဇင်ဘာ14ရက်နေ့မှာပြောခဲ့ပြီးတဲ့နောက်မြောက်ရီကရွှေကုတ်ကုန်းမြို့မှာယာနဲ့ချီတဲ့နိုင်ငံခြားသားတွေကိုဖမ်းဆီးပါတယ်။ကြားဖြန့်လုပ်ငန်းတွေအခြေစိုက်တဲ့ရွှေကုတ်ကုန်းမြို့ရင်းက BGF တပ်ဖွဲ့တွေကလက်နက်တွေနဲ့ဝင်ရောက်လာပြီးဟိုတယ်ရီကက်ဆီနိုလောင်းကစားလုပ်တဲ့နေရာတွေစားတောက်ဆိုင်တွေငွေလဲစင်တာတွေကိုစစ်ဆေးခဲ့ပြီးတရုတ်နိုင်ငံသားတွေအပါအဝင်နိုင်ငံခြားသား900တဲ့မနေ့ကိုဖမ်းဆီးပါတယ်။ယခုဖမ်းဆီးထားသူတွေကိုထိုင်းနိုင်ငံပဲပြန်လွှဲပြောင်းပေးမယ်လို့လည်းပြောပါတယ်။ထိုင်းနိုင်ငံအထူးစုံစမ်းစစ်ဆေးအဖွဲ့ DSI ကတော့ကြားပြန့်ကိစ္စနဲ့ဆက်ဆက်ပြီး BGF ခေါင်းဆောင်ဘိုးမူကြီးစောချစ်သူနဲ့ BGF ခေါင်းဆောင်နောက်နှစ်ဦးကိုဖမ်းဝရမ်းထုတ်ပေးဖို့ထိုင်းဆိုတာကိုတောင်းဆိုထားတာပါ။ပြီးခဲ့တဲ့ဇန်နဝါရီကတရုတ်ရုပ်ရှင်မင်းသားဝမ်ချင်းထိုင်းနိုင်ငံကိုလာရောက်လက်ပတ်ချင်းကြားဖြန့်ဂိုင်းတွေဖမ်းဆီးတဲ့ခံရတဲ့ဖြစ်ရမှာပအဝင်သူတွေလို့ယူဆတဲ့တရုတ်နိုင်ငံသား10ဦးကိုတရုတ်ကိုပြန်ပို့မယ်လို့လည်းထိုင်းဆိုရကပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းကျမ်းမာရေးစောင့်ရှောက်မှုကဏ္ဍဟာလူပုဂ္ဂိုလ်နဲ့အဆောက်အအုံအကြမ်းဖက်အတိုက်ခိုက်ခံမှုနဲ့ဟာတားနှောက်ယှက်ခံရမှု1984မှုဖြစ်ခဲ့တယ်လို့ကုလသမဂ္ဂလူသားစာနာမှုဆန်ရညှိနှိုင်းရေးယူUNOCHA ကသူတည်တနာအချက်လက်တွေကိုကိုကာဘေ February 14ရက်တောက်ကြနေမှာသတင်းထုတ်ပြန်ပါတယ်။ Switzerland ခြေဆိုင် Insecurity Insight သူတည်တနာအဖွဲ့ရဲ့2024 December 22ရက်အထိမှတ်တမ်းတွေမှာဂျမိုင်းဆန်ရအဆောက်အုံ348ခုပျက်စီးရသလိုဆေးပေကန်ဆေးရုံတွေကိုဂျမိုင်းဆောင်ရှောက်မှုတွေမဟုတ်ပဲတခြားရည်ရွယ်ချက်နဲ့ဝင်ရောက်သုံးဆွဲမှုအနည်းဆုံး202ကြိမ်ဖြစ်ခဲ့တယ်လို့ဖော်ပြပါတယ်။ထားပြန်ကျမရဲ့ဝန်တန်း136ဦးတည်ဆုံးပြီး836ဦးအဖမ်းခံရပါတယ်2024 January ကဆက်ပြီးစစ်ကောင်စီစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ရခိုင်ပြည်နယ်မြောက်ဦးစစ်တွေနဲ့တန်တွဲခရိုင်တွေမှာကျမရဲ့ဆောင်15ခုပျက်စီးခဲ့ရပြီးမတ်လကဆက်ပြီးမန္တလေးတိုင်းဒေသကြီးပြည်ဦးလွင်ခရိုင်တွေကထိခိုက်မှုဖြစ်စဉ်တွေလည်းတိုးလာတယ်လို့ဖော်ပြပါတယ်ဒါအပြင်2023နောက်ပိုင်းမှာစကိုင်းတိုင်းဒေသကြီးတွေကတော်လိုင်းတပ်ဖွဲ့နဲ့စစ်ကောင်စီကြားလက်နက်ကင်တိုက်ပွဲတွေအတွင်းပောက်ကွဲစီတဲ့လက်နက်တွေအသုံးပြုမှုပိုတိုးလာတယ်လို့လည်း UNOCHA ကနှစ်ပတ်တခါထုတ်ပြန်တဲ့မြန်မာနိုင်ငံအခြေအနေပြအစီရင်ခံစာမှာဖော်ပြထားပါတယ်ဖိလစ်ပိုင်နဲ့တရုတ်တို့ကြားတောင်ကျုပ်ပင်လယ်ပြင်တွင်နယ်မြေပိုင်ဆိုင်မှုအငြင်းပွားရန်တင်းမာမှုတိုးနေချိန်မှာပဲဖိလစ်ပိုင်ကဒီမိုကရေစီနိုင်ငံအများအပြားနဲ့ကာဝေးဆိုင်ရာပူးပေါင်းမှုတွေပိုးပြီးခိုင်မာအောင်ကြိုးပမ်းနေတာဖြစ်ပါတယ်ဖိလစ်ပိုင်အစိုးရကကနေဒါနဲ့နယူးဇီလန်တို့နဲ့ကာဝေးဆိုင်အဓိကဆက်ချုပ်တွေချုပ်ဆိုဖို့ကြိုးစားနေတဲ့အပြင်ဖိလစ်ပိုင်ရဲ့အဓိကကာဝေးမိတ်ဖက်ဖြစ်တဲ့အမေရိကန်နဲ့ပူးတွဲစီးလေ့ကျင့်မှုတိုးချနိုင်မယ့်နည်းလမ်းတွေလည်းရှာနေတာပါဒီလိုလှုပ်ဆောင်မှုကအများစုကိုတူပိုင်တယ်လို့ညင်ညာနေတဲ့အငင်းပွားနေတဲ့တရုတ်နဲ့တရုတ်ပင်လယ်ပြင်အတွင်းကသန္တာကြောက်တန်းတွေတဝက်တရုတ်ရန်လုံမှုတွေကိုတုံ့ပြန်မှုဖိလစ်ပိုင်ကြိုးစားမှုလို့သုံးသပ်ပါတယ်စင်ကာပူနိုင်ငံတကာလေးလိုက်အကြောင်းကရေချောင်းလုံချင်းဆိုင်ကျွမ်းကျင်သူကောလင်ခိုးကတော့ဖိလစ်ပိုင်ဟာဒီမိုကရေစီနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုကွန်ရက်ကိုကျေပြန့်အောင်လုပ်နေတယ်လို့အမေရိကန်နဲ့အပြန်အလှန်ကာကွယ်ဆက်ချုပ်ချုပ်နိုင်မှုစ조사နေတယ်လို့ပြောပါတယ်ဖိလစ်ပိုင်ကာကွယ်ဝန်ကြီးဂီဘတ်တိုထီအိုဒိုရိုဂျူနီယာကလည်းကနေဒါနဲ့နယူးဇီလန်တို့နဲ့ကာကွယ်ဆက်ချုပ်တွေချုပ်ဆောင်မှုဟာဒီမိုကရေစီလိုလားတဲ့နိုင်ငံတွေနဲ့မဟာမိတ်ဖြစ်ဖို့စ조사မှုတစ်စိတ်တစ်ပိုင်းလို့ပြောပါတယ်
ဒီဇင်ဘာလ15ရက်စနေမနက်ခင်းထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသားကတင်ပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လိုက်ထုတ်လွှင့်ပေးပါမယ်။အရင်ဆုံးကတော့အမေရိကန်နိုင်ငံရဲ့သတင်းတစ်ပုဒ်နဲ့စပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်အဆိုအရကအမေရိကန်နိုင်ငံအတွင်းရွှေ့ပြောင်းနေထိုင်သူတွေအများအပြားကိုပြည်နှင်တန်ပေးပြီးတော့နေရက်ပြန်ပို့တာတွေအရှိန်မြင့်လုပ်နေပါဗျ။ တချို့ကိုကျူဘားနိုင်ငံမှာရှိတဲ့ကွာဒါနာမိုပင်လယ်ော်ဒေသကိုပို့တာရှိတယ်လို့တချို့ကိုလည်းဒီတခြားနေရာတွေကိုပြင်းထန်တန်းပေးပြီးတော့ပြန်ပို့နေတာပါဒီအကြောင်းကိုတော့ပေလိန်ဘာရိုသတင်းပေးပို့ထားတာကိုကိုကြီးညံ့ကပြောပြပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူသမ္မတဖြစ်တဲ့ပထမဆုံးနေ့မှာပဲတရားမဝင်ရွှေပြောင်းအခြေချနေတာတွေကြောင့်နိုင်ငံတော်အရေးပေါ်အခြေအနေဖြစ်နေပြီလို့ကြေညာခဲ့ပါတယ်မဲဆွေစီယုံပွဲတွေမှာပေးထားတဲ့ဂရီတွေအတိုင်းတီအောင်လုပ်မယ်လို့ပြောထားပြီးတန်းနဲ့ချီတဲ့တရားမဝင်ရွှေပြောင်းအခြေချသူတွေကိုပြည်နှင်နံပေးပြန်ပို့မယ်လို့ပြောပါတယ်အမေရိကန်ရောက်ရွှေပြောင်းအခြေချသူတွေကိုပြည်နှင်နံပေးပြန်ပို့မယ်ဆိုရင်လည်းတရားဥပဒေအရစီရင်ရမယ်လို့လူဝင်မှုကြီးကြပ်ရေးရှေ့နေဟန်နာဖလမ်ကပြောပါတယ
် You are issued a charging document which begins a proceeding
ရှင့်ကိုတရားစွဲဆိုတဲ့စာရွက်ထုတ်ပေးခံရတဲ့အခါမှာရှင့်အနေနဲ့ခေါ်လုံခွင့်ရှောက်နိုင်တယ်လို့အမေရိကန်မှာနေထိုင်ဖို့အခွင့်အရေးကိုခုခံနိုင်ပါတယ်လူဝင်မှုကြီးကြပ်ရေးတက်တာခွင့်လျှောက်ထားတဲ့လုပ်ငန်းစဉ်အစုံမှာလူဝင်မှုကြီးကြပ်ရေးတရားရုံးမှာတက်ရမှာဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးတရားသူကြီးနဲ့လည်းတွေ့ရမှာပါနောက်ဆုံးအဲ့ဒီလုပ်ငန်းစဉ်အစုံတရားမနိုင်ဘူးဆိုမှရှင်ကိုပြည်နှင်တဲ့အမိန့်ပေးရမှာပ
ါပြည်နှင်တဲ့ပေးပြန်ပို့တဲ့ကိစ္စဟာချက်ချင်းဖြစ်နိုင်တယ်လို့အချိန်ကြာကြီးကြာနေတာမျိုးလည်းဖြစ်နိုင်တယ်လို့ဖလမ်ကပြောပါတယ
် It's possible that somebody is
deported အမှုကိုလရွေနှစ်တွေအချိန်အကြာကြီးတရားရင်ဆိုင်ပြီးမှပြန်ပို့ခံရတာမျိုးလည်းဖြစ်နိုင်ပါတယ်နောက်ဖြစ်နိုင်တာအမေရိကန်ကိုဝင်တဲ့အချိန်နိုင်ပိုင်းရက်ပိုင်းအတွင်းမှာပြန်ပို့ခံရတာလည်းဖြစ်နိုင်တယ်လို့နေပေါင်းများစွာနေခဲ့ပြီးမှထရမ့်ရဲ့နောက်ဆုံးမူဝါဒအရဖမ်းဆီးခံရပြီးတော့နိုင်ပိုင်းရက်ပိုင်းအတွင်းပြန်ပို့ခံရတာမျိုးလည်းဖြစ်နိုင်ပါတယ်
။ဇန်နဝါရီလ21ရက်နေ့ကတည်းကဆိုရင်ဖက်ဒရယ်တာဝန်ရှိသူတွေကလူပေါင်း 8,200 ကျော်ကိုဖမ်းဆီးနိုင်ခဲ့ပြီးတခြားဥပဒေထိန်းသိမ်းရေးအေဂျင်စီတွေကိုအကူအညီတွေတောင်းခံထားပါတယ်။ဇာရွက်စာတမ်းမရှိတဲ့ရွှေပြောင်းအခြေချသူတွေကိုတရားရုံးမတက်ပဲလူဝင်မှုကြီးကြပ်ရေးအရာရှိကပဲပြည်နှင်တန်ပေးပြန်ပို့နိုင်တဲ့အမြန်နီးလန်းကိုအစိုးရကတိုးချဲ့သုံးစွဲလာနေတာပါ Trump ခန့်အပ်ထားတဲ့နယ်စပ်လုံခြုံရေးအကြီးအကဲ Tom Homan က
We got to more
ကျွန်တော်တို့ဒီထက်ပိုလွတ်ရမှာပါဒါကိုလည်းကြည့်နေပါတယ်ပိုလွတ်နိုင်ဖို့ပိုပြီးတော့ထိရောက်တဲ့နီးလန်းတွေဖန်တီးရှာဖွေနေရတယ
်တချို့စာရွက်စာတမ်းမရှိတဲ့ရွှေပြောင်းအခြေချသူတွေကို American Sea အခြေစိုက်စခန်းရှိတဲ့Guantanamo Bay အကျဉ်းထောင်မှာထိမ့်သိမ်းထားပါတယ
် This could be the other place we have
ရွှေပြောင်းတွေ3000လောက်ထားတဲ့နေရာတစ်ခုဖန်တီးထားပါတယ်အစိုးရကအစိုးဆုံးတွေကို Gate Mo ကိုပို့မယ်ဆိုပြီးတော့သမ္မတ Trump ကကြေညာထားတာပ
ါဒါပေမဲ့လည်းဒါတွေကိုတရားဥပဒေအရစိန်ခေါ်မှုတွေကတော့စနေပါပြီ New Mexico က Federal တရားသူကြီးတဦးက Venezuela ရွှေပြောင်းခြေချသူ3ဦးကို Guantanamo ကိုပို့တာကိုတားမြစ်လိုက်ပါတယ်မိသားစုတွေရှေ့နေတွေနဲ့တွေးခွင့်မပေးဘဲဂွမ်တနမိုဘေးအချင်းစခန်းမှာချုပ်ထားတဲ့ကိစ္စနဲ့ပတ်သက်ပြီးတက်ကြွလှုပ်ရှားသူတွေကထရမ့်အစိုးရကိုတရားစွဲထားပါတယ
် This is the first time
ဒါအမေရိကန်တမိုင်းမှာအစိုးရကအမေရိကန်မျိုးပေါ်လူတွေကိုဖမ်းဆီးထိန်းသိမ်းပြီးတော့ဂွမ်တနမိုကိုပို့ဆောင်တာပထမဆုံးပါပဲ
အကြမ်းဖက်ရာဇဝတ်သားတွေအပါအဝင်ဂွမ်တနမိုဘေးအချင်းစခန်းမှာချုပ်ထားတဲ့သူတွေဟာနောက်ဆုံးပြည်နှင်တန်ချမှတ်ခံထားသူတွေဖြစ်တယ်လို့အမိမြေလုံခြုံရေးတာဝန်ရှိသူတဦးက VOA ကိုပြောပါရယ်တရားဥပဒေအရစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပေမဲ့လည်းအမေရိကန် Trump အစိုးရကတော့ပြည်နှင်တန်ပေးပြန်ပို့တာတွေကိုဆက်လက်လှုံ့ဆော်နေပါရယ်ခင်ဗျာ
ကိုညဉ့်ညံ့တင်ပြခဲ့တာပါရှင်အခုဆက်ပြီးတော့ဒီမြန်မာစစ်ကောင်းဆောင်နဲ့ထိတ်တန့်စစ်တဲ့အရာရှိတွေကိုအာဂျင်တီးနားနိုင်ငံကဖမ်းရထုတ်လိုက်တာနဲ့ပတ်သက်လို့တင်ပြပေးပါမယ်ဗိုလ်ချုပ်မူကြီးမေအောင်လိုင်းနဲ့စစ်တဲ့အရာရှိ20ကျော်ကိုအာဂျင်တီးနားတရားရုံးကနိုင်ငံတကာဖမ်းရထုတ်ခဲ့တဲ့အကြောင်းရင်းထဲမှာ2018ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်ရဲ့ကျူးလွန်မှုတပ်သေးအထောက်အထားတွေအခိုင်အမာရှိနေတာကြောင့်ဖြစ်တယ်လို့အာဂျင်တီးနားလူခွင့်ရေးရှင်တွေက VOA ကိုပြောပါရယ်မြန်မာစစ်ကောင်းဆောင်တွေကိုအထူးကပြစ်မှတ်ထားဖမ်းရထုတ်ခဲ့တဲ့အာဂျင်တီးနားတရားရုံးအမိန့်နဲ့ပတ်သက်လို့ရိုဂျာကျိုးဆောင်ရှင်တွေလည်းဖြစ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်ဟောင်းလည်းဖြစ်တဲ့ Thomas Ohe Kintana ကိုမဲအင်ဂျင်နိုင်က Zoom ကနေဆက်သွယ်မေးမြန်းထားပါရယ်ရှင်
ရခိုင်ပြည်နယ်မြောက်ပိုင်းမှာ2018ခုနှစ်ကရိုဟင်ဂျာတွေပေါ်လူမျိုးတုံးတက်ဖြတ်ခဲ့တဲ့အမှုဆွဲချက်တင်ခံထားတဲ့အာနာသိန်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုအဓိကထားဖမ်းရမ်းထုတ်လိုက်ကြောင်းကြာတာပတိနေ့ကထုတ်ပြန်တဲ့အာဂျင်တီးနားတရားရုံးရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒါအပြင်အခြားစစ်ဖက်တာဝန်ရှိသူအယောက်20ကျော်အပါအဝင်2018ခုနှစ်ကသမ္မတအဖြစ်တာဝန်ယူခဲ့တဲ့ဦးထင်ကျော်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တို့ပါဝင်ကြောင်းရေးသားထားပါတယ်။အခုလိုအရသာခေါင်းဆောင်တွေကိုဖမ်းရမ်းထုတ်တဲ့စီးရင်မှာအာဂျင်တီးနားတရားရုံးကထည့်သွင်းထားတာနဲ့ပတ်သက်လို့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့အာဂျင်တီးနားလူအခွင့်ရေးရှိနေ Thomas Quintana က VOA ကိုအခုလိုရှင်းပြပါဗျာ
In our view the file contains a lot of evidence pointing to the military. Okay?
ရွာတွေကိုမိရှို့ရဲသားတွေကိုတပ်ဖြတ်မှုနဲ့ပတ်သက်လို့အသက်ရှင်ကြံရည်သူတွေရဲ့ထွက်ဆိုချက်တွေအရာရောတခြားစုံစမ်းစစ်ဆေးချက်တွေအရာစစ်တပ်ကပါဝင်ပတ်သက်နေတဲ့အထောက်အထားတွေအများကြီးရှိနေပါတယ်။ဒါပေမဲ့ရပ်ဖက်ခေါင်းဆောင်တွေပါပါသလားဆိုတဲ့မေးခွန်းဆိုရင်တော့စစ်တပ်ပါဝင်ပတ်သက်နေတယ်ဆိုတဲ့အဖြေလိုမျိုးပြက်ပြက်သားသားပြောလို့မရပါဘူး။2018ခုနှစ်တုန်းကလူမျိုးတုံးတပ်ဖြတ်မှုဖြစ်ခဲ့တဲ့ဆိုတဲ့အချိန်မှာရပ်သားစုကကာလဖြစ်နေတော့အာဂျင်တီးနားတရားသူကြီးအမျိုးသမီးဦးဆောင်တဲ့အဖွဲ့ကနေမြန်မာရပ်ဖက်ခေါင်းဆောင်တွေမှာတာဝန်ရှိမရှိစစ်ဆေးဖို့အချိန်တန်ပြီဖြစ်တဲ့အတွက်ဖောင်ရန်ဆင်းမှာတခါတည်းထည့်သွင်းမှုအမိတ်ပေးခဲ့တာဖြစ်ပါတယ
်။အခုလိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖန်ရန်ထုတ်တာဟာအဓိကတိုးတက်မှုတစ်ခုဖြစ်ပေမဲ့အခြားအရက်သားခေါင်းဆောင်တွေပါဝင်နေတဲ့အတွက်အခြေတင်မေးခွန်းထုတ်စရာရှိနေတာပါ။ဒါနဲ့ပတ်သက်လို့2019ခုနှစ်ကအာဂျင်တီးနားနိုင်ငံဘွေနိုဆိုင်းရက်စ်တရားရုံးမှာအမှုကိုဥတိုက်လျှောက်ထားခဲ့တဲ့ဗြိတိန်အခြေစိုက်မြန်မာရိုဟင်ဂျာအဖွဲ့ရဲ့တောက်ကြနေကထုတ်ပြန်ချက်မှာတော့ရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့ဆွဲချက်မှာဒေါအောင်ဆန်းစုကြည်နဲ့သမရဦးထင်ကျော်တို့ပါဝင်ပတ်သက်နေတယ်ဆိုတော့တပ်သေးအထောက်ထားအခိုင်အလုံမရှိတဲ့အတွက်ဖမ်းရမ်းထုတ်မဲ့စည်းရဲမှာထည့်သွင်းခြင်းမပြုဘဲ2023ခုနှစ်ဒီဇင်ဘာလမှာတရားရုံးကိုလျှောက်ထားခဲ့ပေမဲ့အာဂျင်တီးနားအစိုးရရှေ့နေတွေဘက်ကလက်မခံပဲ2024ခုနှစ်ဇွန်လကတရားရုံးကိုတင်သွင်းတဲ့သူတို့လျှောက်ထားချက်မှာထည့်သွင်းဖော်ပြခဲ့တယ်လို့ဆိုပါတယ်အာဂျင်တီးနားတရားရုံးရဲ့ဖန်ရန်ကိုဘလို့အကောင့်ထဲပေါ်မှာလဲလို့မစ္စတာကင်တာနာကိုမေးကြည့်ရမှာ
the first step will be for the Argentinian court to send a communication
ပထမဆုံးအာဂျင်တီးနားတရားရုံးကနေ Interpol နိုင်ငံတကာရဲတပ်ဖွဲ့ကိုသူတို့ထုတ်ပြန်တဲ့ဖန်ရန်ပို့ပေးရမှာဖြစ်ပါတယ်အဲ့နောက်နိုင်ငံတကာမှာဒီဖန်ရန်နဲ့ပတ်သက်လို့ကူညီဆောင်ရွက်ပေးဖို့ Interpol အဖွဲ့ကလိုအပ်မှာဖြစ်ပါတယ်ဒါပေမဲ့လည်းနိုင်ငံအသီးသီးကရဲတပ်ဖွဲ့တွေနဲ့ပူးပေါင်းလှုပ်ဆောင်မှာဖြစ်တဲ့အတွက်ရှုပ်ထွေးတဲ့လုပ်ငန်းစဉ်ဖြစ်ပါတယ်။အထူးသဖြင့်စစ်တပ်အုပ်ချုပ်မှုကိုတွန်းလှန်နေတဲ့မြန်မာနိုင်ငံမှာဘလို့ဖြစ်လာမလဲဆိုတာကိုကျွန်တော်တို့အဖြေမရသေးပါဘူး။နိုင်ငံတကာအနေနဲ့ဘလို့ပူးပေါင်းဆောင်ရွက်မလဲတုံ့ပြန်ကြမလဲဆိုတာကတော့အဓိကကိစ္စဖြစ်နေပါတယ်။ဥရောပသမဂ္ဂ American Britain နဲ့ ASEAN တို့လိုမိတ်ဖက်အဖွဲ့အစည်းနိုင်ငံတွေစီကပံ့ပိုးကူညီမှုတွေရဖို့အာဂျင်တီးနားအနေနဲ့ချင့်ကပ်ဆောင်ရွက်ဖို့ရှိပါတယ်
။မြန်မာရိုဟင်ဂျာအဖွဲ့ဥက္ကဋ္ဌဦးထွန်းခင်ကလည်းအာဂျင်တီးနားတရားရုံးရဲ့ဖန်ရန်ထုတ်ဖို့ဆုံးဖြတ်ချက်ဟာရိုဟင်ဂျာတွေအတွက်တရားမျှတမှုရရှိရေးနိုင်ငံတကာကြိုးပမ်းချက်တွေမှာအလွန်အရေးပါတယ်လို့ပြောကြားခဲ့ပါတယ်။တရားဥပဒေအထက်မှာဘယ်သူမှမရှိဘူးဆိုတာကိုစစ်ကောင်ဆောင်တွေကလက်တွေပြသလိုက်တာဖြစ်တယ်လို့လည်းသူကဆိုပါတယ်။အာဂျင်တီးနားတရားရုံးရဲ့ဖန်ရမ်းထုတ်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတရားဝင်တုံ့ပြန်တာမျိုးမရှိသေးပေမဲ့ VOA ရဲ့စုံစမ်းမေးမြန်းမှုကိုတုံ့ပြန်ထားတဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းရဲ့ဖြေကြားချက်မှာတော့အာဂျင်တီးနားတရားရုံးရဲ့ဆုံးဖြတ်ချက်ကိုပယ်ချခဲ့ပြီးအာဂျင်တီးနားရဲ့လုတ်ပိုင်ခွင့်နဲ့ပတ်သက်လို့ဥပဒေနဲ့ညီမညီမေးခွန်းထုတ်သွားပါတယ်ရှင
်မြန်မာစစ်ကောင်ဆောင်နဲ့ထိတ်တန့်ရာရှိတွေကိုအာဂျင်တီးနားနိုင်ငံကဖမ်းရမ်းထုတ်လိုက်တာနဲ့ပတ်သက်လို့မဲ့ရင်ချင်းတိုင်းဆက်သွယ်မေးမြန်းပြီးတော့တင်ပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘယ်လိုများတုံ့တက်ရေးသားနေကြသလဲဆိုတာကိုကြည့်အောင်ပါ။ဦးကျော်စံသားကမူရင်းအသုံးနှုံးနဲ့မူရင်းအာဘော်အတိုင်းထုတ်လုပ်တင်ပြပေးထားပါရရှင်
။ကုရဝပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကတော့
ကြက်ဖြန့်နှင်းနေရအတွက်အဓိကအရေးကြီးတာပါလဲ။ဘာရခတ်တတော်ရဲ့ဒေဝင်းအစိုးရဖြစ်မြောက်ရေးအထုပ်မအီးဆောင်ရရမှာအာဆီယံအစွမ်းထက်စီဖို့အင်ဒိုနီးရှားတာဝန်စားရီပဲဖြစ်ပါတယ်။အဲဒီမှာပထမဦးကပြောပြလိုတာကတော့မြန်မာ STEM centers require global response မြန်မာကြားဖြန့်လုပ်ငန်းကဘာတဟွန်းတုံ့ပြန်မှုလိုအပ်စရာခေါင်းစဉ်နဲ့ The Washington Post သတင်းစာရဲ့ editor အဖွဲ့ဖြစ်ပါတယ်။ဒီနိုင်ငံသားရုပ်ရှင်သုံးဆောင်ဝင်းဂျင်းကိုကြားဖြန့်ဂိုင်းလက်ထက်ကထိုင်းရဲ့တပ်ဖွဲ့ကတင်ခဲ့ရတဲ့သတင်းတွေလူမှုကွန်ရက်မှာပြန့်နှံ့သွားပြီးတဲ့နောက်ထိုင်းစိုးရအပေါ်တရုတ်ကချက်ချင်းပဲဖိအားပေးလာတဲ့ကြပ်ဖြန့်ဂိုင်းတွေရဲ့တားကောင်တွေဟာတရုတ်ပြည်ကနေအမေရိကန်ပြည်ထောင်စုအထိတိုးပွားပြန့်နှံ့လာနေပေမဲ့ဒါကိုရပ်တန့်စေဖို့ပူပေါင်းအထုမှုတစုံတရာမရှိသေးတဲ့လောက်ပဲလို့ဆိုပါတယ်။2023အတွင်းအမေရိကန်လူဦးရေ၄ဘုံတစ်ဘုံနီးပါးဟာကြပ်ဖြန့်လုပ်ငန်းရဲ့လှည့်ပြားမှုကိုခံခဲ့ရပြီးစုစုပေါင်းဒေါ်လာဘီလီယံ160နီးပါးဆုံးရှုံးခဲ့ရတယ်လို့သက်ဆိုင်ရာဌာနတွေပြောကြောင်းကိုကဖော်ပြပါရယ်ဒီကိစ္စအများစုကိုသတင်းတွေမှာဖော်ပြခဲ့ရလဲမရှိပါဘူးတဲ့ FBI နဲ့နိုင်ငံခြားရေးဝန်ကြီးဌာနတို့ကဆိုရင်ဒီ cyber scam လို့ခေါ်တဲ့ Japan လိမ်လည်မှုကိုအမျိုးသား NDA တရက်ဖြစ်သတ်မှတ်ထားတယ်လို့ဆိုပါတယ်။ဒါပေမဲ့အမေရိကန်အစိုးရအနေနဲ့ဒီကိစ္စကိုတုံ့ပြန်တင်နေဖို့ပူပေါင်းဆောင်ရွက်မှုတစုံတရာမရှိသေးဘူး။ဒီလိုလုပ်ဖို့အတွက်ရန်ပုံငွေနဲ့လူရင်းအားမရှိဘူးလို့သက်ဆိုင်ရာဌာနတချို့ကပြောကြောက်ဖော်ပြပါတယ်။ဒီကိစ္စမှာတစ်ကမ္ဘာလုံးအတိုင်းအတာနဲ့ချင်းကပ်နိုင်မယ်ဆိုရင်ပုံမှန်ထရောက်မှာဖြစ်တယ်။အမေရိကန်နဲ့ဒေဗ်တို့ဟာအဓိကစားကောင်တွေဖြစ်နေရလေတော့နိုင်ငံအစိုးရတို့အနေနဲ့ဒီကိန်းတွေကိုတိုက်ဖြတ်ဖို့ပူပေါင်းဆောင်ရွက်စင်တယ်။ Cyber Japan လုပ်ငန်းတွေကြီးထွားလာတာဟာဒီတိုင်းကျဆွန်နိုင်ငံဖြစ်နေပြီးဖြစ်တဲ့မြန်မာနိုင်ငံဆက်လက်ပြိုကွဲသွားစေနိုင်တဲ့ဟုတ်ကဲ့ဒီနေ့ကျရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုဖြုတ်ချအာဏာသိမ်းခဲ့တဲ့2021 February ကစလို့ပြည်တွင်းစစ်ဖြစ်လာတာစစ်ကောင်စီဟာအခုခါမှာနေမြေအများအပြားကိုမထိန်းချုပ်နိုင်တော့ဘူးတရုတ်ထိုင်းလာအိုနေဆက်တချို့လူမျိုးစုစပုံတက်တွေကထိန်းချုပ်ထားပြီးရဇဝကိုင်းတွေကြီးထွားလာနေတယ်လို့လည်းဆောင်းပါရှင်ကဆိုပါတယ်ဒီအတွက်အထူးလိုအပ်နေတဲ့ကဘာတော်ဆိုင်ဘာစကန်ချပ်ချန်ရဇဝလုံငန်းကိုထင်ချို့ဖို့အတွက်ဆိုရင်မြန်မာနိုင်ငံဒီပခဖြစ်ရှင်ကစတင်ရလိမ့်မယ်လို့ Washington Post သတင်းစာ Editor အဝါအေးသားထားတာဖြစ်ပါတယ်ခင်ဗျာ American Army Battles for Legitimacy အရခတ်တော်တေဝင်းအစီမက်ပြုခံရရေးအထုတ်မှုဆိုတဲ့ခေါင်းစဉ်နဲ့ East Asia Forum ရဲ့ဆောင်မဖြစ်ပါတယ်အေးသားသူကထပ်ဆိုင်ဝင်ဖြစ်ပါတယ်အပိုင်းတန်းစစ်ထနာကျုပ်ဘာဝင်ရခိုင်ပြည်နယ်မြို့အများအပြားကိုစိမ့်ပိုက်ထားတဲ့အရခတ်တပ်တော်ကဒီပြည်နယ်လုံးကိုစစ်ကောင်စီကင်းမဲ့တဲ့နယ်မြေအဖြစ်ပြောင်းလဲဖို့2024အောက်တိုဘာမှာကြေညာခဲ့ပါတယ်။ပြည်တွင်းအခြေခံအဆောက်အုံတွေထူထောင်အခွန်ကောက်ကာကွယ်ဆေးထိုးတရားစီရင်ရေးလုပ်ငန်းဆောင်ရွက်စတဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုတာဝန်ယူပြီးအုပ်ချုပ်ရေးအတွက်ကြိုးပမ်းနေပါတယ်။ဒါပေမဲ့ International Legitimacy Crisis တို့သူကခေါ်ထားတဲ့နိုင်ငံတကာရဲ့တည်ဝင်လက်ခံရေးအကြံတဲနဲ့ကြုံတွေ့နေရပါတယ်တဲ့သူခေါ် rubber group သဘုံအဖွဲ့အစည်းတစ်ခုဖြစ်နေတာကပြင်ပနိုင်ငံတွေနဲ့ဒန်လူဆက်ဆံရေးအထောက်ရမှာအခက်အခဲရှိနေတယ်ဘင်္ဂလားဒေ့ရှ်ဟာအစိုးရကအေအေနဲ့ဆက်ဆံဖို့တင်ညွတ်ခဲ့ပေမဲ့ပြည်ထောင်စုအကြံပေးကသူတို့နိုင်ငံအကျိုးစီးပွားကိုကာကွယ်ဖို့အတွက်ဆိုရင်အေအေနဲ့ရောစစ်ကောင်စီနဲ့ပါဆက်ဆံရေးထားရှိဖို့လိုအပ်မယ်လို့ဆိုထားတယ်ဘင်္ဂလားဒေ့ရှ်နေဇတ်ချောင်းလုံးကိုအေအေကသိမ်းပိုက်လိုက်တော့ဒီအေအေအရခတ်တက်တော်နဲ့ unofficial တရားမဝင်ဆက်ဆံမှုချက်ချင်းလုပ်လာရတယ်။ဒါပေမဲ့အေအေကိုရခိုင်ပြည်ရဲ့တည်ဝင်အစိုးရအဖြစ်အသီးမှတ်ပြုနိုင်ဖို့အဝေးကြီးလိုသေးတယ်လို့ဆောင်းပါးစင်သာဆိုပါတယ်။ရခိုင်နဲ့ဘင်္ဂလားဒေ့ရှ်အကြာကုံသွဲမှုကလည်းရဆိုင်သွားခဲ့ပြီးမောင်တော်ကထွက်လာတဲ့ကုမ္ပဏီသင်္ဘောတစ်စင်း2024ဒီဇင်ဘာ3ရက်နေ့မှာဘင်္ဂလားဒေ့ရှ်ကိုရောက်ရှိခဲ့တာအဲ့ဒါနောက်ဆုံးပဲ။ဒီအရာရှိလက်မှတ်ရေးထိုးထားတဲ့အခွန်ဖြတ်ပိုင်းပါတဲ့ဆိုင်တွေတင်လာတဲ့သင်္ဘောတစ်စင်းကိုဘင်္ဂလားဒေ့ရှ်ကဖန်ဆီးလိုက်တယ်လို့လည်းဖော်ပြပါရယ်။အရခတ်တက်တော်အနေနဲ့အသီးမှတ်ပြုမှုခံရဖို့မျှော်လင့်ချက်တချို့တော့ရှိတယ်။အဲ့ဒါကတော့အိန္ဒိယဟာသူရဲ့ Golden Vessel စီမံကိန်းအတွက်အေအေနဲ့ဆက်သွယ်ဆောင်ရွက်ဖို့အချိန်နဲ့စိတ်မဝေးတော့ဘူး။အချိန်ပိုင်းပဲလိုတော့တယ်လို့ဖော်ပြထားပါရယ်။ဘင်္ဂလားဒေ့ရှ်ကအေအေနဲ့ဆက်ဆံရေးထူထောင်မယ်မထူထောင်ဘူးဆိုတာဟာရူဟင်ညာဒုက္ခသည်ကိုအေအေရဲ့လက်ခံလူစိတ်ပေါ်အဓိကမူတည်နေတယ်လို့လဲဆောင်းပါးရှင်ကရေးပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အကြံပေးကဆိုရင်ဒေသတွင်းညီညာရေးနဲ့တည်ငြိမ်ရေးဟာရူဟင်ညာပြဿနာမဖြေရှင်းဘဲမဖြစ်နိုင်ဘူး။သူတို့ကိုမြန်မာနိုင်ငံစီလုံခြုံစိတ်ချစွာပြန်ပို့နိုင်ဖို့လိုအပ်တယ်လို့ပြောကြောင်းကိုကဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်ဟာရူဟင်ညာဒုက္ခသည်ကိုလဲဆက်ပြီးလက်မခံတော့ပါဘူး။ဆိုတော့ဒီဒါရခိုင်ပြည်နယ်တစ်ခုလုံးကိုတကယ်သိမ့်ပိုက်ပြီးရင်ဒုက္ခသည်တွေပြန်လည်လက်ခံရေးဟာဒီအရခတ်တတော်ပေါ်တာဝန်ကျလာလိမ့်မယ်ဒီပြဿနာသူတို့ရဲ့ကင်တွယ်မှုကသူတို့ရဲ့နိုင်ငံတကာပုံရိပ်ပေါ်ရိုက်ခတ်လိမ့်မယ်ဖြစ်တဲ့အခုလောလောဆယ်မှာတော့အာဆာလူသူခေါ်မတ်စလင်အက်စထရီမစ်မတ်စလင်အစွန်းရောက်တွေကစစ်ကောင်စီနဲ့ပူးပေါင်းပြီးအကြမ်းဖက်နေတဲ့အတွက်အရခတ်တတော်ဟာရိုဟင်ဂျာတွေအပေါ် prejudice မလိုမှုထားမှုရှိနေပါတဲ့ဆောင်းပါးရှင်ကရေးပါတယ်အေးကဖမ်းမိတဲ့စစ်ကောင်စီဘက်တော်သားရူညာနှစ်ယောက်ကိုပြည်ဆက်ကွန်မြတ်တာဖော်ပြပြီး ICC နိုင်ငံတကာပြည်မှုဆိုင်ရာတရားရုံးစီစုံစမ်းစစ်ဆေးဖို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကတိုက်တွန်းပြောကြားနေကြတယ်။အရခတ်တတော်ကဒီဖြစ်ရပ်ကိုဝန်ခံပြီးဒီလိုအမှုမျိုးတွေကိုသူတို့အနေနဲ့စုံစမ်းစစ်ဆေးတဲ့ရန်ရာရှိတယ်ဆိုတာကိုလက်မခံကြဘူး။ဒါကနမူနာတစ်ခုသာဖြစ်ပါတယ်တဲ့။ ဒီရိုဟင်ဂျာပြည်နာပြည်ခိုင်ပြည်နယ်ရဲ့စာနာမှုဒုက္ခအခြေအနေဟာလည်းပဲလွန်စွာဆူရနေပြီဖြစ်တယ်။ဆိုတော့အရခတ်တတော်ဟာခိုင်ဒီသားတစ်ခုလုံးကိုထိန်းချုပ်ပြီးအပြည့်စည်ပုံတွေကပြန်လည်ထူထောင်ရလိမ့်မှာဖြစ်တယ်။တည်ဝင်အစိုးရဖြစ်မြောက်ရေးအတွက်လုဆရာတွေကလည်းပဲများစွာရှိနေသေးတယ်လို့ East Asia Forum မှာရေးသားထားတာဖြစ်ပါရခင်ဗျာ။ Time to end ASEAN's accommodative approach in Myanmar.အာဆီယံနဲ့မြန်မာအရေးကိုအထိုက်အလျောက်ကြီးချင်းကပ်မှုအဆုံးသတ်မဲ့အချိန်ဆိုရဲကောင်းစဉ်နဲ့ Jakarta Post မှာဒယွန်ဝီဟန်ငင်းချွန်ရေးသားတဲ့သုံးသပ်ချက်ပဲဖြစ်ပါတယ်အနာသိမ့်ပြီးလင်းနေကြဖိနှိပ်ချုပ်ချယ်မှုအကြမ်းဖက်မှုဒီညီမှုတွေအကြနစ်မွန်နေတဲ့မြန်မာနိုင်ငံမှာဆေးဥချိုရေးဆက်တန်းတိုးလိုက်တာစီဘိုဂျုတ်တွေအနေနဲ့အနာဆွန်ဖို့ဒီမိုကရေစီပြန်လည်ပုံဖော်ဖို့ရွေးချယ်မရှိဘူးဆိုတာကိုပြသလိုက်တာပဲဖြစ်တယ်ဒီကဘယ်ဆိုရလဲဒီမိုကရေစီကိုဥတီတဲ့ခြေလှမ်းမဟုတ်ဘူးသူတို့တည်ဝင်ဖြစ်ဖို့နန်တပုံးစုတ်ကျုပ်ပန်းနေရတာဖြစ်တယ်လို့ဆောင်းမရှင်ကဆိုပါတယ်အရေးပြည်လဲဖို့အဓိကတာဝန်ရှိတဲ့အာဆီယံအနေနဲ့သူရဲ့မူငါချက်ကိုစစ်ကောင်စီကဂရုမစိုက်တော့ဒီလူတွေရဲ့ဒုက္ခသည်ဆိုးရှည်ရုံဆက်ဆက်ပဲဖြစ်ခဲ့ရဆိုပြီးစာနာမှုအပါဝင်ပြည်သူတို့ကြုံတွေ့နေရတဲ့ပြဿနာပေါင်းများစွာကိုဖော်ပြထားပါတယ်မနက်ညမှာတရားဥပဒေကိမဲ့မှုကနိုင်ငံရေးအခြေအနေကိုသာမကနေဆက်ကိုဖျက်ကျော်ပြီးအွန်လိုင်းလိမ်လည်မှုလုပ်ငန်းတွေကြီးထွားလာစေတဲ့အဲ့မြန်မာနေဆက်ဟာဒီလုပ်ငန်းတွေရဲ့ကမ္ဘာလုံးဆိုင်ရာဗဟုအချက်အချာဖြစ်နေတဲ့လူပေါင်း3သိန်းကျော်ကိုပိတ်ဆောင်ပြီးဒေါ်လာဘီလီယံပေါင်းများစွာကိုဥပဒေနဲ့ဆန့်ကျင်ပြီးရယူနေတဲ့စစ်ကောင်စီတိုင်းရင်းသားလက်နက်ကိုင်တွေနဲ့ရဇဝကိုင်တွေအားလုံးဒီထက်ကအများအစွန်းတွေရရှိနေကြတာဖြစ်တယ်လို့လည်းဆောင်းမရှင်ကဆိုပါတယ်အာဆီယံဥပဒေမလေးရှားနိုင်ငံကအထူးသံခန့်ပြီးမြန်မာနိုင်ငံကိုသွားစစ်ကောင်စီနဲ့ဆွေးနွေးသည့်တိုင်အောင်တတိယဖိအားဇက်တိုက်မပေးနိုင်ရင်တော့တန်ကင်းတမန်ကင်းလူရုလုစင်ကသာဖြစ်ပါလိမ့်မယ်။ဒါပေမဲ့ရွေးကောက်ပွဲတဲ့ညီညာရေးသာအဓိကဦးစားပေးဖြစ်တဲ့ဆိုတာကိုတော့ဒီအထူးသံကပြက်ပြက်သားသားပြောလိမ့်မယ်လို့လည်းဆောင်းမရှင်ကတော့မျှော်လင့်နေပါတဲ့။အင်ဒိုနီးရှားနိုင်ငံဥပဒေအဖြစ်ဆောင်ရွက်ခဲ့စဉ်တုန်းကစစ်ကောင်စီတခုတည်းဟုတ်ဖဲဘယ်ပေါင်းစုံနဲ့ထိတွေ့ဆွေးနွေးဖို့အဓိကထားပြီးဖွဲ့စည်းပေါင်း100ကျော်နဲ့တိတ်တဆိတ်ထိတွေ့ဆက်ဆံခဲ့တယ်။ဥက္ကဋ္ဌဟောင်းလက်ရှိဥက္ကဋ္ဌနဲ့လက်မဲ့ဥက္ကဋ္ဌတွေပါဝင်တဲ့ Trader သုံးဝင်ဆိုင်အဖွဲ့ဖွဲ့စည်းရေးကိုစတင်လုပ်ဆောင်ခဲ့တယ်။အခုအင်ဒိုနီးရှားသမ္မတပရာဘူဆူဘီအန်တူအနေနဲ့ Trader တစ်ဆင့်တည်ရောက်တဲ့ဒီပလိုမစီကိုချမှတ်လုပ်ဆောင်ဖို့အင်မတန်အရေးကြီးတဲ့အခွင့်အလမ်းရှိနေတယ်။အာဆီယံရဲ့တန်တမာရေးအထောက်အမှုတွေပေါ်မြန်မာစစ်ကောင်စီမလင့်တပတ်လုပ်နေတာတွေကိုပြက်ပြက်သားသားကင်တွယ်ရမယ်အပြုသဘောဆက်ဆံရေးဆွဲထောင်ချောက်မှာမမိစေသင့်ဘူးသမ္မတပရိုဘိုဟာအာဆီယံရဲ့မပြတ်သားတဲ့ဒီပလိုမစီလမ်းစဉ်ကိုဆက်ပြီးလိုက်ပါနေမယ်ဆိုရင်တော့အာဆီယံကြာဆုံးစေတဲ့အထက်မှာပြန်ရပါပေါင်းဖက်တရားခံဖြစ်သွားလိမ့်မယ်မြန်မာပြည်သူတွေခံစားနေရတဲ့ဒုက္ခတနေ့ပြီးတနေ့ပုံမှုဆွေးရလာနေတဲ့ဒီအခြေအနေပြောင်းလဲစေဖို့အဓိကလှုပ်ဆောင်ရမှာဖြစ်တယ်လို့သမားရှင်ကရေးသားနေဟုတ်ထုတ်ထားပါရခင်ဗျာ
good word ကတော့လောက်ပဲဖြစ်ပါရခင်ဗျာဒါတွေဟာနိုင်ငံတကာမီဒီယာတွေထဲမှာနိုင်ငံတကာသုံးသပ်သူတွေမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သူတို့အမြင်အပေါ်ကိုဝေဖန်ရေးသားထားတာဖြစ်ပါရခင်ဗျာနောက်တစ်ပတ်မှာဘယ်လိုများရေးသားလာကြအောင်လဲဆိုတာကျွန်တော်တို့စောင့်မျှော်လိုက်ကြပါဆိုရဲအားလုံးကိုကျေးဇူးတင်ပါတယ
်ကမ္ဘာသတင်းမီဒီယာတွေမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့သုံးသပ်ရေးသားချက်တွေကိုဦးကျော်ဆန္ဒကမူရင်းအသုံးလုံးနဲ့မူရင်းအပေါ်မပြတ်ထုတ်လို့တင်ပြပေးခဲ့တာပါရှင်အခုလို VOA ကထုတ်လင်းတဲ့သတင်းနဲ့သတင်းဆောင်ပါရီအပတ်စဉ်စီစဉ်တွေကို VOA website နဲ့ Facebook နဲ့ YouTube စာမျက်နှာတို့မှာလည်းပြန်လည်နားဆင်ကြည့်ရှုလို့ရပါတယ်။ February 15ရက်စနေမနက်ခင်းအစီအစဉ်တွေကိုတိုက်ရိုက်ထုတ်လင်းပေးနေပါတယ်ရှင
် VOA American အတန်းရဲ့ရုပ်သံနဲ့ Radio ထုတ်လင်းမှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လင်းတင်ဆက်ပေးနေပါတယ်။Radio season နေမှာဆိုရင်မနက်6:00နာရီကနေ9:00နာရီထိထုတ်လင်းတဲ့ VOA မနက်ခင်း Radio season ပထမပိုင်း나이ဝက်ကိုလိုင်းတိုနဲ့ဖမ်းယူနိုင်ပါတယ်။လိုင်းတိုမီတာ25 kHz 11865လိုင်းတိုမီတာ32 kHz 6153ညနဲ့လိုင်းတိုမီတာ40 kHz 0533ညတို့ကနေပြီးတော့ဖမ်းယူနားဆက်နိုင်ပါတယ်။ VOA ညချမ်း Radio season ကိုည9:00နာရီကနေ10:00နာရီထိလိုင်းတိုမီတာ19 kHz 15653ညလိုင်းတိုမီတာ25 kHz 11863ညလိုင်းတိုမီတာ30 kHz 9963ညတို့အပြင်ပထမပိုင်း나이ဝက်နဲ့စနေတနင်္ဂနွေမှာထပ်တိုးလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်။အစီအစဉ်အစအဆုံးကိုလူမှုမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်း website စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေကနေလည်းတားဆင်ကြည့်ရှုနိုင်ပါတယ်။ မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်
မင်္ဂလာမနက်ခင်းပါရှင်2025ခုနှစ်ဖေဖော်ဝါရီလ15ရက်စနေနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်ပေးပါမယ်သူရစုံရင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေမတိုင်ခင်မှာအမျိုးသမီးကဏ္ဍကိုအရင်ဆုံးတင်ဆက်ပေးပါရစေအမေရိကန်သမ္မတကတော်မလန်နီယာထရမ့်ဟာတခြားသမ္မတကတော်တွေလိုလူလူရှိလှုပ်ရှားမှုတွေမှာထင်းထင်းပေါ်ပေါ်သိပ်ပြီးတော့တွေ့ရလိမ့်မရှိပဲကိုယ်ပိုင်ဘဝကိုပို့ပြီးထိမ့်သိမ့်နေထိုင်သူအဖြစ်နဲ့ယူဆခံရတဲ့သူဖြစ်ပါတယ်။အခုဒုတိယအကြိမ်သမ္မတအိမ်ဗီရိုကိုပြန်ရောက်လာတဲ့အခါမှာလည်းဒီပထမအကြိမ်တုန်းကလိုပဲနေထိုင်သွားမလား။သမ္မတကတော်တဦးအနေနဲ့ဘယ်လိုလှုပ်ရှားမှုတွေကိုမြင်ရမလဲဆိုတာကိုအများကစိတ်ဝင်စားနေကြပါတယ်။ Slovenia နိုင်ငံသူမော်ဒယ်ဘဝကနေအမေရိကန်ပြည်တော်စုမှာပြောင်းရွှေ့အခြေချနေထိုင်ခဲ့ပြီးတော့လက်ရှိသမ္မတကတော်ဖြစ်လာခဲ့တဲ့ Melania Trump အကြောင်းတစိတစောင်းကိုတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင်။သူ့ကိုမွေးဖွားချိန်မှာမိဘတွေကမလန်နီယာကနက်ဖ်စ်လို့နာမည်ပေးခဲ့ပါတယ်။ဒါပေမဲ့အခုချိန်မှာတော့သူ့ကိုအမေရိကန်သမ္မတကတော့မလန်နီယာထရမ့်လို့ကဘာကသိကြပါတယ်။မလန်နီယာထရမ့်ကို1990ခုနှစ်ဧပြီလ26ရက်နေ့မှာမွေးဖွားခဲ့တာပါ။တချင်ကယူဂိုစလာဗီးယားနိုင်ငံကနေခွဲထွက်ခဲ့တဲ့ Slovenia နိုင်ငံ Novo Mesto မြို့မှာသူ့ကိုမွေးဖွားခဲ့ပြီး Sevnica မြို့မှာသူကြီးပြင်းခဲ့ပါတယ်။ Sevnica မြို့မှာပဲသူ့အဖေကကားရောင်းတဲ့လုပ်ငန်းကိုလုပ်ပြီးအမေကတော့အထည်ချုပ်လုပ်ငန်းတစ်ခုမှအလုပ်လုပ်ပါတယ်။ Knaps ဟာငငယ်က Fashion ဝါသနာပါပြီး Fashion Designer ဖြစ်ချင်ခဲ့တယ်လို့သူ့နဲ့ကြောင်းနေတဲ့ငယ်တငယ်ချင်း Mariana Chlanchic ကပြောပါတယ်။
Iz starih izdelkov je naredila povsem nove, sicer pa kot prijateljica vredna zaupanja.
Tuga design pandi ya ra le chai de. Awet haung rwe go design atit lou pandi dat ba de.
Ningin ga fashion designer phit chin ga de Knaps ha, naw pai ma ro design pinya yan ne college chang tet ni da go yet pi Melania Knaus so de name ne Europa ma model lut khe ba de.1990ပြည့်လွန်နှစ်တွေမှာတော့နိုင်ငံတကာမော်ဒယ်တယောက်အနေနဲ့အမေရိကန်ပြည်ထောင်စုကိုသူရောက်လာခဲ့ပါတယ်။နယူးယောက်မြို့မဟန်တန်အရက်မှာစတင်ပြောင်းရွှေ့နေထိုင်ချိန်မှာတော့သူ့ရဲ့အသက်က26နှစ်ရှိပါပြီ။နယူးယောက်မှာနေထိုင်နေတဲ့အချိန်မှာပဲလက်ရှိအမေရိကန်သမ္မတအဲ့ဒီအချိန်တုန်းကတော့အင်ချမ်မီစီးပွားရေးလုပ်ငန်းရှင်ကြီးတဦးဖြစ်တဲ့ဒေါ်နယ်ထရမ့်နဲ့တွေ့ခဲ့ပုံရတယ်လို့သမ္မတဂရိုရီအကြောင်းအထူးပြုလေ့လာသူဖြစ်တဲ့အိုဟိုင်းယိုတက္ကသိုလ်ကတမိုင်းပါမောက်ခကက်သရင်းဂျယ်လီဆန်ကအခုလိုပြောပြပါဗျ
As a fashion model and someone who was often invited to upscale parties.
Fashion model တယောက် New York မြို့ကလူကုန်တန်တွေရဲ့ပါတီပွဲတွေကိုမကြာခဏဖိတ်ကြားခံရတဲ့သူတယောက်အနေနဲ့အဲ့ဒီလိုလာရင်လည်း Donald Trump နဲ့တွေ့ခဲ့တာလို့ကျွန်မနားလဲပါတယ
်2005ခုနှစ်ဇန်နဝါရီလ22ရက်နေ့မှာတော့ Trump နဲ့တရားဝင်လက်ထပ်ခဲ့ပြီး Melania Trump ဖြစ်လာခဲ့ပါတယ်လက်ထပ်ပြီးတော့ဒီနေ့အကြာမှာသူတို့ရဲ့တာဝန်လည်းဖြစ်တူရီတို့သားလေးဖြစ်တဲ့ဘာရွန်ကိုမွေးဖွားခဲ့ပါတယ်။သားဘာရွန်ကိုမွေးတဲ့နှစ်ကတော့မလန်နီယာထရမ့်အမေရိကန်နိုင်ငံသားတရားဝင်ဖြစ်လာတဲ့နှစ်လေးဖြစ်ပါတယ်။2016ခုနှစ်မှာခင်ပွန်းဖြစ်သူဒေါ်နယ်ထရမ့်ကအမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ပြိုင်တဲ့အခါမှာတော့မလန်နီယာထရမ့်ရဲ့ဘဝလည်းကြီးမားတဲ့အချိုးကွေ့အပြောင်းလဲဖြစ်သွားခဲ့ပါတယ်။ခင်ပွန်းရဲ့မဲဆွဲပွဲမှာသူလိုက်ပါမဲဆွဲခဲ့ပါတယ်
။ It is wonderful to be here today with youand with my husband
ဒီနေရာမှာကျမယောက်ျားနဲ့အတူရှင်တို့အားလုံးနဲ့အတူရှိနေရတာအင်မတန်ဝမ်းသာပါတယ်ကျမယောက်ျားအတွက်လည်းသိက္ကိုဂုဏ်ယူပါတယ
်2016သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကပြိုင်ဘက်သမ္မတလောက်ဟယ်လာရီကလင်တန်ကိုနိုင်ပြီး2018ခုနှစ်ဇန်နဝါရီလမှာတော့ခင်မွန်းတဲ့ဒေါ်နယ်ထရမ့်ဟာအမေရိကန်ပြည်ထောင်စုရဲ့45ရောက်မြောက်သမ္မတဖြစ်လာခဲ့ပါတယ်သမ္မတကတော့ဖြစ်လာတဲ့မလန်နီယာထရမ့်လည်းကဘာတဝမ်းခီးတွေလှည့်လည်သွားလာခဲ့ရပါတယ်။ကလင်းငယ်တွေရဲ့ဂျမ်းမာဖွံ့ဖြိုးတိုးတက်ရေးအင်တာနက်အွန်လိုင်းပေါ်မှာမတရားအနိုင်ကျင့်ခံရမှုတွေကနေကာကွယ်ပေးနိုင်ဖို့နဲ့မူရင်းစေဝါသုံးဆွဲမှုတွေကနေဟန့်တားနိုင်ရေးအဓိကကြိုးပမ်းတဲ့ Be Best လှုပ်ရှားမှုကိုသမ္မတကတော်တယောက်အနေနဲ့သူစတင်ခဲ့ပါတယ်
။ As a mother and as first lady, it concerns me that in today's fast-paced and ever-connected world, children
မိခင်တယောက်အနေနဲ့သမရဂရောတယောက်အနေနဲ့ကလေးငယ်တွေနဲ့ပတ်သက်ပြီးကျမအစိုးရိမ်တာရှိပါတယ်အလင်းအမြန်ချိတ်ဆက်ပြောင်းလဲနေတဲ့ဒီကနေ့ကဘာကြီးမှာကလေးငယ်တွေအနေနဲ့သူတို့ရဲ့စိတ်ခံစားချက်တွေကိုဖော်ပြဖို့ဒါမှမဟုတ်ထိန်းချုပ်ဖို့ကြိုးစားရတဲ့အခါတွေမှာအခက်အခဲတွေရှိနိုင်ပါတယ်အဲ့လိုအချိန်မျိုးမှာမတရားအနိုင်ကျင့်လိုက်တာမူးယစ်ဆေးဆွဲသွားတာဒါမှမဟုတ်ကိုကိုကိုအဆုံးစီရင်တာတွေလိုဖြက်လို့ဖြက်စီအပြုတ်အမှုတွေမကြခဏလှုပ်လာတတ်ကြပါတယ်ဒါကြောင့်ကျမတို့လိုအရွယ်ရောက်ပြီးသူတွေကဒီကလေးငယ်တွေကိုဘဝမှာကျမ်းမာပြီးဟန်ချက်ညီညီပြုတ်မှုနေထိုင်တတ်ဖို့ဘလောက်အရေးကြီးတယ်ဆိုတာကိုအကောင်းဆုံးသင်ပြပြောပြဖို့လိုပါတယ
်ဒါရောသမရဂရောမလန်နီယာထရမ့်အိမ်ပြူရောမှာပရမအကျင့်ရှိခဲ့ခြင်းကကလေးငယ်တွေကောင်းမွန်စွာဖွံ့ဖြိုးလာစေရေးကြိုးပမ်းတဲ့ Be Best လှုပ်ရှားမှုလုပ်နေတဲ့အချိန်ဖြစ်ပါတယ်။သမ္မတဂရောမလန်နီယာထရမ့်ဟာတခြားအမေရိကန်သမ္မတဂရောတွေလိုလူအများရှိလှုပ်ရှားမှုတွေမှာတိတ်ပြီးတော့တွေ့ရလေရှိတဲ့သူတော့မဟုတ်ပါဘူး။ကိုယ်ပိုင်ဘဝကိုချိန်သိမ်းပြီးသမ္မတဂရောတယောက်လိုထင်းထင်းပေါ်ပေါ်သွားလာလှုပ်ရှားနေထိုင်လေးမရှိတဲ့သူအဖြစ်လူသိများပါတယ်။ပေါမော့ကကက်သရင်းဂျယ်လီဆန်ကမလန်နီယာထရမ့်နဲ့ပတ်သက်လို့အခုလိုသုံးသပ်ပြောဆိုပါတယ်။
Melania Trump most reminds me of Bess Truman in terms of first lady
Melania Trump ha jama mat da mi de law tamara garo re the ma ro tamara truman garo Bess Truman go pyan pi lo ama ya se ba de tu ne ani sa song nai shin lo ya de tamara garo lo tin ma de tu ro no u ha imadan kwe pya cha na ja de a myo tami re so ba ma lo tu ro no u sa long ma tu nyi da de khu ka ro no u sa long ha ko ye ko pai bwa ko thain thain tha lo ja pi ဖြစ်နိုင်ရင်သမရဂရောရဲ့ထင်းထင်းပေါ်ပေါ်ဘဝကနေဝေဝေးနေချင်မုံရပါတယ်
။အဲ့လိုတူတူတိတ်တိတ်နေတဲ့အချိန်အောင်သတင်းသမားတွေရဲ့စောင့်ကြည့်မှုတွေကိုတော့မလန်နီယာထရမ့်အကြီးအကျယ်ချုံခဲ့ရတယ်လို့ပေါမော့ခဂျယ်လင်ဆန်ကပြောပါတယ်
။ criticized in some quarters for her fashion choices for her decision not to move into the White House right away
သူရဲ့ fashion ရွေးချယ်မှုနဲ့ပတ်သက်လို့ဝေဖန်ခံရတာရှိတယ်လို့အင်ပြူရောကိုချက်ချင်းပြောင်းရွှေ့မနေဖို့ဆုံးဖြတ်ခဲ့တာအတွက်လည်းဝေဖန်ခံရတာရှိပါတယ်။ဒါအပြင်သမရဂရောတယောက်အနေနဲ့သူလုပ်တဲ့ Be Best လှူရှားမှုကလည်းအအောင်မြင်ဆုံးလူလူအကျိုးပြုလုပ်ငန်းတွေထဲမှာမပါခဲ့ပြန်ပါဘူး
။2016ရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရပြီးနောက်တစ်နှစ်နှစ်ဆန်းပိုင်းသမရအင်ပြူရောကိုပြောင်းရွှေ့တဲ့အချိန်မှာမလန်နီယာထရမ့်ကတဘာတဲ့လိုက်ပါမသွားခဲ့တဲ့အတွက်အချို့ကဝေဖန်ကြတာပါ။တားငယ်ဘာရွန်ကြောင်းတက်နေစာတန်းလန်းဖြစ်နေတာကြောင့်ရောမေရွေသေးတဲ့သားဖြစ်သူအတွက်လျှက်တပြက်အပြောင်းလဲတွေနဲ့အင်ပြူရောမှာဖိစီးမှုတွေမကြုံရစေဖို့နယူးယောက်မဟန်ချန်အရက်မှာပဲသားဖြစ်သူကြောင်းပြီးတဲ့အထိနေခဲ့ပြီးတော့မှအင်ပြူရောကိုသူလိုက်သွားခဲ့တာပါအင်ပြူရောမှာရှိနေတဲ့အချိန်မှာလည်းတခြားသမရဂရောတွေလောက်ရှေ့ထွက်သွားလာလှုပ်ရှားမှုတွေအများကြီးမလုပ်ခဲ့သလိုပရမအချိန်အင်ပြူရောကပြန်လဲထွက်ခွာလာပြီးတဲ့နောက်ပိုင်းမှာလည်းမလန်နီယာထရမ့်ဟာလူအများရှိကနေလုံးဝနီးနီးကိုပြန်ပြီးတော့ပျောက်ကွယ်သွားခဲ့တာပါပြီးခဲ့တဲ့2024ခုနှစ်မှာမှခင်ပွန်းဖြစ်သူသမ္မတဟောင်းဒေါ်နယ်ထရမ့်ကနောက်တစ်ကြိမ်သမ္မတအဖြစ်အရွေးကောက်ခံဖို့မဲဆွဲစည်းရုံးပွဲတွေပြန်ဆတဲ့အခါသူရပ်ဖန်ရန်ဟာပြန်ပေါ်လာတာကိုတွေ့ရပါတယ်
။ Good evening New York City
2024ခုနှစ်ထဲမှာပဲသူရဲ့ငယ်ဘဝဖြတ်သန်းမှုတွေကြောင့်အပါအဝင်ထရမ့်နဲ့တွေ့ဆုံလက်ထပ်ခဲ့တာကနေထရမ့်ဒုတိယအကြိမ်သမ္မတရွေးကောက်ပွဲဝင်ပြန်ခဲ့တဲ့အခြေအနေအထိရေးသားထားတဲ့ကိုရာရဲ့အထောက်ပတ်တီစာအုပ်တအုပ်ကိုလည်းမလန်နီယာထရမ့်ကထုတ်ဝေခဲ့ပါတယ်။
Writing this memoir has been a deeply personal and reflective journey.
ဒီကိုရေးရဇဝင်ကကျမအတွက်တော့တကယ့်ကိုလေးနက်တဲ့ခံစားချက်တွေနဲ့ကျမဖြတ်သန်းခဲ့တဲ့ဘဝခီးကိုထင်ဟပ်ရေးသားထားတာဖြစ်ပါတယ်
။သမရဂရောမလန်နီယာထရမ့်ဒုတိယအကြိမ်သမရအေဘီရောကိုပြန်ရောက်လာတဲ့အခါမှာပရမအကြိမ်နှုန်းကလိုပဲတူတူတိတ်တိတ်ပုံစံနဲ့ပဲဆက်တွေ့ရမလား။ဒါမှမဟုတ်အများပြည်သူရှေ့လှုပ်ရှားမှုတွေမှာအရင်ထက်ပိုပြီးတော့ချင်းချင်းပေါ်ပေါ်ဖြစ်လာမလားဆိုတာကိုတော့စိတ်ဝင်စားစောင့်ကြည့်ပြောဆိုကြတာတွေလည်းရှိပါတယ်။ပရမအကြိမ်နဲ့မတူဒီတစ်ချိန်အိမ်ပြူတော့မှ၄နှစ်အပြည့်နေသွားမလားဆိုတာကိုလည်းတချို့ကစိတ်ဝင်စားကြပါတယ်။ဘယ်လိုပဲဖြစ်ဖြစ်သူ့ကိုထောက်ခံသူတွေကတော့အိမ်ပြူကိုဒုတိယအကြိမ်ပြန်ရောက်လာဖို့မျှော်လင့်ခဲ့ကြတယ်လို့သမရဂရောတယောက်အနေနဲ့လှုပ်ရှားမှုတွေမြင်ရဖို့မျှော်လင့်ကြပါတယ်။2016ရွေးကောက်ပွဲမှာဒေါ်နယ်ထရမ့်ကိုထောက်ခံပေးခဲ့တဲ့ဝစ်ကွန်ဆင်ပြည်နယ်ကမဲဆန္ဒရှင်အော့စတင်စမစ်ကအခုလိုပြောပါတယ်
I would like her to maybe take up a couple of pet projects. One thing that I'm
really worried about is that in this season, a season in two khu law lout da myo phit se chin ma de. Now to khu ka raw jano ko dai le tait lout chin de chaung ni atwet nei le sa lout sha mu ba.
Democratic mai sanna shin de u phit de Jislin Carr ကလည်း Melania Trump ကိုလူမှုအတိုင်းအဝိုင်းအတွက်အပြောင်းလဲဖော်ဆောင်ပေးနိုင်တဲ့သမ္မတကတော်တူဖြစ်စေချင်ပါတယ်လို့ပြောပါတယ်
။ Going out and talking to, you know, urban communities.
မျိုးပြလူလူတွေရှေ့အောင်တွားပြီးတော့ထိတွေ့စကားပြောတာမျိုးတွေနိုင်ငံတော်ဝန်တွားလာပြီးတော့ကိုယ့်ကိုလူတွေသိအောင်လုပ်တာမျိုးသမရတယောက်ရဲ့နောက်ွယ်ကလူပုဂ္ဂိုလ်တယောက်အနေနဲ့မဟုတ်ဘဲနဲ့ကိုယ်တိုင်ကတစုံတရာစွမ်းဆောင်ရည်အားရှိတဲ့အမျိုးသမီးတယောက်အနေနဲ့ရက်တည်တာမျိုးပ
ါဘယ်လိုပဲဖြစ်ဖြစ်ဆလိုဗေးနီးယားလိုနိုင်ငံငယ်လေးမှာမွေးဖွားခဲ့ပြီးတချိန်ကစီးပွားရေးလုပ်ငန်းရှင်ဒေါ်နယ်ထရမ့်နဲ့လက်မထက်ခင်အချိန်အထိလဲအောင်မြင်တဲ့ fashion model တယောက်အဖြစ်ရက်တီအသက်မွေးဝမ်းကြောင်းခဲ့တဲ့အမျိုးသမီးတယောက်အနေနဲ့အတိမတ်ပြုခရရာတွေရှိသလိုသမရကတော်အဖြစ်ရှိနေချိန်မှာလဲစွမ်းဆောင်ရည်ရှိတဲ့အမျိုးသမီးတယောက်အဖြစ်အများကမြင်လို့ကြတာဖြစ်တဲ့ဆိုရာကိုတင်ပြရင်းဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်ကျွန်မခင်ပြူထွေးပါနောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်
အမေရိကန်သမ္မတကတော့မလန်နီယာထရမ့်အကြောင်းကိုအမျိုးသမီးကဏ္ဍမှာတင်ဆက်ပေးခဲ့တာပါရှင်။အခုဆက်ပြီးတော့နောက်ထပ်အဖက်ဆင်ကဏ္ဍတစ်ခုဖြစ်တဲ့သုဒ္ဓဆောင်ရင်အမေရိကန်တခွင့်အစီအစဉ်ကိုလည်းတင်ဆက်ပေးပါဦးမယ်။အမေရိကန်ပြည်တော်စုမင်နီဆိုတာပြည်နယ်စိန့်ပေါ်မြို့ကအခြေခံပညာကျောင်းတွေမှာအခုအခါကရင်ဘာသာစကားကိုပါသင်ကြားနိုင်ပါပြီ။မြန်မာနိုင်ငံကရွှေ့ပြောင်းအခြေချနေထိုင်လာတဲ့သူတွေတောင်းနေချီနေထိုင်တဲ့စိန့်ပေါ်မြို့ကကျောင်းတွေမှာဘာသာစကားကြွယ်ဝ၍အစီအစဉ်အရတခြားဘာသာစကားနီတူဒုတိယဘာသာစကားအဖြစ်နဲ့ကရင်ဘာသာသင်ကြားနိုင်ပြီးတော့ကျောင်းတွင်လိုအပ်တဲ့သင်ခန်းစာအမှတ်ရယူနိုင်တာဖြစ်ပါတယ်။အမေရိကန်လူမှုတိုင်းဝန်စားကဒီဘာသာစကားကနေတဆင့်ပေါင်းကူပြီးအကျိုးပြုနိုင်အောင်အခုလိုစီစဉ်တာဖြစ်တယ်လို့လည်းကျောင်းတာဝန်ရှိသူတွေကရောကရင်မိဘအတိုင်းဝန်ကရောပြောဆိုကြပါတယ်။မီနီဆိုတာပြည်နယ်ကိုကိုအောင်ကကိုတိုင်သွားရောက်ရိုက်ကူးတင်ပြပေးထားပါတယ်ရှင်။
မြန်မာနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းချေချလာတဲ့ကရင်လူမျိုးတွေဟာရိုးရာဘာသာစကားကိုထိန်းသိမ်းဖို့အတွက်မင်းနီဆိုတာပြည်နယ်စိန့်ပေါ်မြို့ကပညာရေးဌာနအနာပိုင်နယ်နဲ့ပူးပေါင်းပြီးအခြေခံပညာကျောင်းတွေမှာကရင်ဘာသာစကားအရေးအဖက်နဲ့စကားတမျှအောင်သင်ကြားပေးတဲ့အစီအစဉ်စတင်ခဲ့တာပါ2023ခုနှစ်စောင်းဦးရာသီမှာစတင်တဲ့ဒီအစီအစဉ်ကနေငူဂျိုကနေအထက်တန်းအထိကရင်ဘာသာစတင်သင်ကြားပေးနေတာပါ
We came to United States not just to
ကျမတို့အားလုံးဟာမတူကွဲပြားတဲ့ဘဝတွေကနေလာခဲ့တာပါ American ပြည်တော်စုကိုလာခဲ့တာအလုံးလုံးဖို့နဲ့ကြောင်းတက်ဖို့ရင်မဟုတ်ဖ ೇನೆ ကျမတို့ရဲ့အတွေးအမြင်တွေကိုလည်းအများကြီးတူဖလှယ်နိုင်အောင်ပါ
language our culture alive
စာခုရှိဇံရဲ့ကလေး၃ယောက်လဲကရင်ဘာသာစကားသင်ကြားနေပါတယ်ကိုဘာသာစကားမတက်ဘူးဆိုရင်ကိုလူမျိုးဘာလဲဆိုတာတိတော့မှမဟုတ်ဘူးလို့လဲသူကပြောပါတယ်အခုကကရင်ဘာသာစကားအစီအစဉ်တက်ရောက်နေသူအခြေခံပညာကျောင်းသားပေါင်း350ကျော်မူဂျိုတက်ရောက်သူ30လောက်နဲ့စုစုပေါင်းကျောင်းသူကျောင်းသား400လောက်ရှိပါတယ
် We're working to make sure they can get to the highest levels of
Minnesota မှာအင်္ဂလိပ်စာနဲ့တခြားဘာသာစကားတစ်ခုတက်မြောက်ကျွမ်းကျင်နေဆိုရင်ဘာသာစကားကျွယ်ဝသူအဖြစ်အသိမဲ့ပြုပေးပါတယ်ဒါကြောင့်ဘာသာစကားကိုပိုးပြီးကျွမ်းကျင်ပိုင်နိုင်စွာပြောနိုင်ရေးနိုင်အောင်ကျမတို့ကအခုလိုတေချာစီစဉ်ပေးတာပါလူမျိုးကိုပိုင်ရင်ကျေးမှုနဲ့ရက်တီပြနိုင်တာမျိုးကိုသူတို့ကတကယ်ကိုလူလားကြပါ
တယ
်။ကျောင်းသူကျောင်းသားတော်တော်များများနဲ့မိဘတွေလိုပဲကရင်ဘာသာစကားသင်ကြားပေးတဲ့ဆရာမထူကူဝါဆိုရင်လေအမေရိကန်ပြည်ထောင်စုကို2011ခုနှစ်မှာဒုက္ခသည်အဖြစ်ရောက်လာတာပါအမေရိကန်ပြည်ထောင်စုဟာလူမျိုးပေါင်းစုံနေထိုင်တဲ့နိုင်ငံဖြစ်တာကြောင့်ကိုယ်ယဉ်ကျေးမှုဓလေ့ထုံးစံဘာသာစကားအလေးထားဖို့လည်းလိုအပ်တာပါမြန်မာနိုင်ငံမှာစေအုပ်စုဆက်ဆက်နဲ့လူမျိုးစုလက်နက်ကိုင်ဖွဲ့တွေကြားနှစ်ပေါင်း85နှစ်ကျော်ကြာစစ်ပွဲတွေကြောင်းအထူးသဖြင့်တိမ့်နဲ့ချီတဲ့လူမျိုးနွယ်စုတွေဟာကိုယ့်ရဲ့ရွာကနေထွက်ပြေးတိမ်းရှောင်ပြီးတော့နေဆက်ဒုက္ခသည်စခန်းတွေကနေတဆင့်အမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းရောက်ရှိလာကြတာပါ
So I was born in a refugee camp.
ထိုင်းနိုင်ငံဒုက္ခသည်စခန်းမှာကျမကိုမွေးဖွားခဲ့ပါတယ်။ကလေးထင်းကျောင်းသွားရတဲ့အချိန်မှာကရင်ဘာသာစကားစတင်ပြစ်ပါတယ်။အမေကအဲ့ဒီကလေးထင်းကျောင်းမှာဆရာမဆိုတော့အမေကိုအားကြပြီးဆရာမဖြစ်ချင်ခဲ့တာပါ။
Musa.
Musa.
Lasisa.
Lasisa.
Kishi
to
tho.
Kishi
to. Kishi kishi
lu. Kishi kishi lu.
Dini
ime.
Musa.
Musa.
Lasisa.
Lasisa.
Kishi
Kishi the thaw.
Kishi the thaw.
Kishi kishi lui.
Kishi kishi lui.
Kishi.
ဆရာဆမတွေစုပေါင်းပြီးတော့ရိုးရာပုံမြင်တွေအခြေခံနဲ့တင်ကြားတက်မြောက်လွယ်သင်ခန်းစာတွေရေးဆွဲခဲ့တာကြောင့်ကျောင်းသားကျောင်းသူတွေလည်းနှစ်ချိုက်ကြပါတယ
် Yes your original like
ကိုရဲ့မိခင်ဘာသာစကားမဟုတ်ပါလားအဲ့ဒါကြောင့်မေးမသွားချင်ပါဘူးဘာသာစကားဆိုတာမျိုးဆက်တစ်ဆက်ကနေတစ်ဆက် lesson ကမ်းတာပါကိုဘာသာစကားကိုမေးမသွားချင်ပါဘူ
း My own language
Saint Paul အခြေခံပညာကျောင်းတွေမှာဆိုရင်ဘာသာစကားတရားစင်ကျော်သင်ယူနိုင်ပါတယ
် So we have 13 total
ဒီကျောင်းတွေမှာဆိုရင်တခြားဘာသာစကား13မျိုးလောက်သင်ကြားနိုင်ပါတယ်အခုနောက်ဆုံးထပ်တိုးလိုက်တာကအတော်များများကတောင်းဆိုကြတဲ့ကရင်နဲ့ဆိုမာလီပ
ါ
Spain ပြင်သစ်ဂျာမနီမွန်လက်တင် Mandarin နဲ့ထာနေလူမျိုးစုဒါကိုတာနဲ့အိုဂျီဝေဘာသာစကားတွေလည်းသင်ကြားနိုင်ပါတယ
်ဆက်တတန်းကျောင်းသားတူဖြစ်တဲ့ Charlie McGee က
I just like the idea.
ဘာသာစကားသင်ကြားရတာကိုချိန်ပါတယ် Spanish ကိုတော့မချိန်ပါဘူး။ဒါကြောင့်ကရင်ဘာသာစကားကိုရွေးခဲ့တာပါလို့ပြောတော့တာပါ။ဆရာဆမတ်ရီရောကျောင်းသူကျောင်းသားအတော်များများဟာဒုက္ခသည်စကားမှမွေးဖွားခဲ့သူတွေပါ။မိဘတွေလည်းမြမပြည်စစ်ပေးတံကြောင်းနေရာမျိုးစုံရွှေ့ပြောင်းခဲ့ဘူးသူတွေပါ။
My name is Esther.
ကျမက Esther ပါ။အသက်18နှစ်ပ
ါ။
ထိုင်းနိုင်ငံမှာမွေးပြီးအသက်9နှစ်အရွယ်2024ခုနှစ်မှာအမေရိကကိုလာခဲ့ရပါ။လူကြီးတွေကကိုယ့်ဘာသာစကားနဲ့လာပြောတဲ့အချိန်နားမလည်ရင်ရှက်စရာပါ။ကိုယ့်ဘာသာစကားတက်မြောက်ကိုအလွန်ကိုရေးကြီးပါတယ်။အဲဒါမှအင်္ဂလိပ်စကားမတတ်တဲ့သူတွေကိုလည်းကူညီလို့ရပါတယ်။မြန်မာနိုင်ငံကစစ်ပွဲတွေကြောင့်နေရာမျိုးစုံထွက်ပြေးခဲ့ရပြီးနောက်ဆုံးမှအမေရိကကိုရောက်လာတာပါ။
လေရန်ရဲ့အထက်တန်းစစ်မှတင်ကြားပေးသူလဲဒုက္ခသည်အဖြစ်အမေရိကန်ပြည်ထောင်စုမှရွှေ့ပြောင်းခြေချလာတာပ
ါ Yes so my name is Pokusa
ကိုမူချောင်းမှာဘာသာစကားသင်ပေးလာတာနှစ်နှစ်ရှိပါပြီကျွန်တော်ကိုကရင်ပြည်နယ်ကဒုက္ခသည်စခန်းမှာမွေးခဲ့တာပါမွေးပြီးတစ်လလောက်ကြာတော့တနေရာပြီးတနေရာရွှေ့ရပါတယ်အမေရိကကိုမလာခင်မယ်လူဥဒုက္ခသည်စခန်းမှာ10နှစ်လောက်နေခဲ့ရပါတယ်2000ခုနှစ်အမေရိကကိုရောက်တော့ကျွန်မအသက်13နှစ်ပါ
ဆီယမအလုပ်ကိုဘာကြောင့်ရွေးချယ်လဲဆိုတာကိုအခုလိုပြောပြပါရစေ
I have always wanted to become a teacher
အဖေကကျောင်းဆရာဆိုတော့ကျမလည်းကျောင်းဆရာဖြစ်ချင်ခဲ့ပါတယ်အဖေကလည်းကျမကိုဆီယမဖြစ်စေချင်တာပါဒါပေမဲ့အမေရိကန်မှာကရင်ဘာသာစကားသင်ပေးသူဖြစ်လာမယ်လို့တော့စဉ်းတော့မစဉ်းစားမိပါဘူးအခုဘာသာစကားသင်ကြားတဲ့အစီအစဉ်ကိုတိခဲ့ဘူးတဲ့ဆီယမတယောက်စီကကြားတော့အလုပ်လျှောက်ပြီးဒီလုပ်ကိုစလုပ်ဖြစ်တာပါ
တော်တော်ချင်းနဲ့ working နေကမ်းတာလေ
မာတာမာ
ခီးနေတဲ့နေ student နေကမ်းတာလေ
ဂျိုဖို
အတန်းတွေအဆင့်လိုက်ခွဲထားတာနဲ့ပတ်သက်ပြီးတော့လဲအခုလို့ရှင်းပြပါရစေ
So last year we have the current heritage speaker one
နိုင်ငံရဲ့နှစ်ကတော့ကရင်ရည်ကျင်းမှုအဆင့်တက်နဲ့ဘာသာစကားအဆင့်တက်သင်ခဲ့ပါတယ
်
စကားပြောတတ်တဲ့သူတွေကိုကြာအရေးအဖက်သင်ပေးပါတယ်ပြီးတရသုံးနည်းတွေကိုလည်းသမိုင်းကြောင်းနောက်ခံပုံမြင်တွေနဲ့ဆက်ဆက်ပြီးတော့သင်ပေးပါတယ
်အခုလို့ဘာသာစကားသင်ကြားပေးနေတာကနေဘလို့တက်ရောက်မှုတွေရှိလာမလဲဆိုတာကိုလည်းအခုလို့ပြောပြပါရစေ
I would like to see that the student who are taking
ကျောင်းသူကျောင်းသားတွေကရင်ဘာသာစကားသင်ကြားစေချင်ပါတယ
်
ဘာသာစကားတက်တယ်ဆိုရင်ဘယ်နေရာမှာပဲဖြစ်ဖြစ်အသုံးချလို့ရပါတယ
်
ကရင်တိုင်းဝိုင်းကြားမှာပဲဖြစ်ဖြစ
်
ကရင်လူမျိုးအကြောင်းမသိတယ်လို့လည်းကိုယ့်လူမျိုးတွေအကြောင်းပြောပြလို့ရပါတယ
်
အခုဒုတိယနှစ်မှာကရင်ဘာသာစကားသင်ကြားသူတွေလည်းပိုးပြောများလာပါတယ်ပြင်းတွေသာမဟုတ်ပဲတခြားလူမျိုးတွေလည်းကရင်ဘာသာစကားအတန်းလာတက်ကြတာကိုတွေ့တော့ဝမ်းသာချင်ရပါပါတယ
်ကရင်ဘာသာစကားကိုတခြားဒုတိယဘာသာစကားများနည်းတူလေ့လာသင်ကြားပြီးတော့အတန်းအတွက်အမှတ်ရယူနိုင်တာကြောင့်သင်ကြားလိုသူအများအပြားလည်းရှိလာနေပါတယ်ကုလဘာသာစကားကနေတဆင့်မတူကွဲပြားတာတွေကိုပေါင်းဆက်ပြီးတော့အမေရိကန်လူမှုတိုင်းဝိုင်းအတွက်အကျိုးပြုနိုင်ဖို့လည်းအားလုံးကစိတ်အားထက်သန်နေကြပါတယ်ခင်ဗျာ
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲ့ကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖန်တွေကိုတောင်းတမိတာတွေကရင်လုလက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန္တရာယ်ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ် VOA American အတန်းကသတင်းမှန်တွေကိုပတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
VOA American တန်းရဲ့ February 15ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုဆက်ပြီးတော့သိပ္ပံတဲ့ဤပညာကဏ္ဍကိုတင်ဆက်ပေးပါဦးမယ်ကမ္ဘာစားနပ်ရိက္ခာပြဿနာအတွက်အပူအအေးထိမ့်ချုပ်တဲ့ယုံကြည်တွေနဲ့စိုက်ပျိုးမှုတွင်ကျလာတဲ့အခါဝိမုံကူးမဲ့ပြားပရုံးတွေမဝင်နိုင်ပဲဖြစ်လာတာကြောင့်ပြားလိုဝိမုံကူးပေးနိုင်မဲ့ပိုးကောင်ဆက်ရုံမျိုးကိုတီထွင်နေတယ်လို့ MIT သုတေသနပညာရှင်ကရိုက်တာတင်ဌာနကိုပြောပါတယ်ဒီပိုးကောင်ဆက်ရုံတီထွင်တာကဒီအခုပဲအခြေအနေကိုရောက်နေပါပြီလေဒေါက်ခင်မျိုးသက်ကပြောပြပေးပါလိမ့်မယ်ရှင်
ဒီတစ်ပတ်တော့ Massachusetts ဆက်မှုတက္ကသိုလ် MIT ကတည်ထွင်လိုက်တဲ့ဆက်ရုပ်ပိုးကောင်လေးကြောင်းတင်ပြပေးပါမယ်။ဒီဆက်မှုတက္ကသိုလ်ကသိပ္ပံပညာရှင်တွေဟာစိုက်ပျိုးရေးကဏ္ဍကိုပြောင်းလဲသွားစေနိုင်တဲ့အဆင့်မြင့်ဆက်ရုပ်ပိုးကောင်လေးကိုတည်ထွင်ခဲ့တာဖြစ်ပါတယ်။ကမ္ဘာပေါ်ကပန်းပွင့်တဲ့အပင်အလုံးရဲ့80ရာခိုင်နှုန်းနဲ့လူသားတွေစားသုံးတဲ့အစားအစာအလုံးရဲ့3ပုံ2ပုံအတွက်ပြားတွေကဝတ်မုံကူးပေးပါတယ်။ဇီဝမျိုးငွေထိန်းသိမ်းရေးဗဟိုဌာနCBD ကတော့မြောက်အမေရိကတပ်ရဲ့ဌာနပြမျိုးစိတ်ပေါင်း 4,000 ရဲ့ထက်ဝက်လောက်ဟာရှင်သန်မှုကျဆင်းလာနေပြီး4ပုံ2ပုံလောက်ကတော့မျိုးတုံးပြောက်ွယ်မဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတယ်လို့ပြောပါတယ်။ပြားနဲ့တခြားဝတ်မုံကူးတဲ့အကောင်တရွာလေးတွေမျိုးတုံးပြောက်ွယ်မသွားအောင်ထိန်းသိမ်းကြဖို့အတွက်စူးစမ်းနေကြချိန်မှာပဲဒီပိုးကောင်ဆက်ရုပ်ကလေးကိုစိုက်ပျိုးရေးမှာထောက်ကူပေးနိုင်မဲ့ဝတ်မုံကူးရမှာသုံးဖို့အတွက်တီထွင်တာဖြစ်ပါတယ်။ဒီပိုးကောင်ဆက်ရုပ်ကိုထူးသဖြင့်အဆင့်မြင့်စိုက်ပျိုးရေးမှာ Vertical Farms လို့ခေါ်တဲ့ downline တန်းပြီးစိုက်ပျိုးတဲ့စိုက်ပျိုးရေးဌာနတွေအတွက်အတော်အသုံးဝင်တာတွေ့ရတယ်လို့ Massachusetts ဆက်မှုတက္ကသိုလ်လျှက်စင် engineer နဲ့ computer ဌာနဆက်ရုပ်ပိုးကောင်သုတေသနဦးဆောင်သူစုဟန်ကင်ကပြောပါတယ
် These type of robot will open up a very new types of use case for instance we can think of artificial pollination
အခုဒီထွင်ခဲ့တဲ့ဆက်ရုပ်မျိုးကနေအသုံးပြုနိုင်မယ့်ပုံစံတွေအများကြီးပေါ်လာနေပါတယ်။ဥပမာဆက်ရုပ်နဲ့ဝတ်မုံကူးခိုင်းတာလိုမျိုးပေါ့။ကျွန်တော်ရဲ့ဆက်ရုပ်ကဘိုးကောင်နဲ့အတူတူလို့တင်းငယ်ပြီးတော့ပေါ့ပါပါတယ်။တကယ်လို့ဒီဆက်ရုပ်ကိုအတိအကျသာထိန်းချုပ်နိုင်မယ်ဆိုရင်ထိခိုက်သင့်မခံတဲ့နူးညံ့တဲ့ပန်းပွင့်လေးတွေဒါမှမဟုတ်တစ်ရွက်လေးတွေပေါ်မှာကူးခိုင်းကျင်တာခိုင်းနိုင်မှာပါ
။သူတို့ဆက်ရုပ်ဟာနောက်မှဓာတ်ခွဲဆန်းသက်ခံအပြင်မှာပါအလိုလျောက်ပြန်တန်းမောင်းနှင်ဖို့လှုပ်လာနိုင်မယ်လို့သူတေသနအဖွဲ့ကမျှော်လင့်နေပါတယ်။ဆက်ရုံနဲ့ဝတ်မုံကူးဖို့ပိုးပြီးထိရောက်တဲ့နီးကိုတီထွင်ပေးတာဟာဒီနီးပညာအကူအညီနဲ့ဆင်းရဲထက်တွေအများကြီးရှိတဲ့ Vertical Farms စိုက်ပျိုးရေးယုံတွေမှာဟင်းနီးဟင်းရွက်နဲ့ကောက်ပဲတိနှံတိတိတသာအထက်တိုးစေဖို့အထောက်အကူဖြစ်လာနိုင်မှာပါဒါပေမဲ့ပြားကောင်လိုဝတ်မုံကူးနိုင်တဲ့ဆက်ရုံဟာတဘာဝပြားကိုအစားထိုးဖို့တော့မဟုတ်ဘူးလို့ပြောပါတယ
် I mean this doesn't really mean that we want to entirely replace honeybees in nature but
ပြားဆက်ရုပ်လို့ပြောပေမဲ့တဘာဝမှာရှိတဲ့ပြားတွေနေရာမှာလုံးဝအစားထိုးဖို့လုပ်မယ်လို့ပြောတာမဟုတ်ပါဘူး။ဒါပေမဲ့တခါလေဒီလုပ်ငန်းကလူတွေပြောကြတာကပြားတွေပုံမှန်ကြီးပဲအားကိုးနေလို့မရတဲ့အဖြစ်မျိုးတွေအများကြီးရှိပါတယ်တဲ့။ဥပမာယုံကြည်တွေစောက်ပြီးတော့စီးပွားရေးလုပ်တဲ့အခါမျိုးပေါ့။အဲဒီမှာဆိုအန္တရာယ်ကင်းရှင်းရေးဆိုင်ရာပြဿနာတွေဖြစ်ဖြစ်တဘာဝပတ်ဝန်းကျင်ပြဿနာကြောင့်ပဲဖြစ်ဖြစ်အပြင်ကဝင်လို့မရအောင်ယုံတွေကအပိတ်ဆောက်ထားတော့ပြားတွေလာလို့မရဘူးလေ။ဒါကြောင့်ကျွန်တော်တို့ကဆက်ရုပ်တွေထွင်ဖို့စစင်းစားရတာပါတကယ်လို့ထွင်လို့ရပြီဆိုရင်ယုံတွင်းစိုက်ပျိုးရေးအတွက်သုံးဖို့ပ
ါအများအပြားထိမ့်ချုပ်ထားတဲ့တဘာဝဝန်းကျင်ဖန်တီးထားတဲ့အဆောက်အဦတွေယုံကြည်တွေထဲမှာအတန်းလိုက်အဆင့်လိုက်အထက်ထက်နဲ့ down လိုက်စိုက်ပျိုးတဲ့ပုံစံစိုက်ပျိုးပါတယ်အခုသူတို့သူတေသနာလို့တီထွင်နေတဲ့ပိုးကောင်ဆက်ရုပ်တေယုံဟာစာရွက်ညက်တဲ့ clip တစ်ခုလောက်တောင်မလေးပါဘူးအခုနောက်ဆုံး model မှာဆိုအရင်ဆက်ရုပ်တွေထက်အစတရာပိုးပြီးစက္ကန့်ပေါင်း1000လောက်ထိလေထဲမှာဝဲပြန်နေနိုင်စွမ်းရှိလာပါပြီ
So our approach is that we really start from building 0.1 gram very lightweight artificial muscles that can be
ဒါကြောင့်ကျွန်တော်တို့လုပ်တဲ့နီးကဒသမ 1g လောက်ပဲရှိတဲ့တိတ်ပေါက်ပါပြီးတော့စွမ်းအားကြီးမတဲ့ကြွက်သားတွေကိုစပြီးတော့လျှောက်ပါတယ်။ဒါမှဆဲရုပ်ရဲ့အတောင်ပံခတ်ရမယ့်ကြွက်သားကကြီးကြီးလေးလေးပေါ့ပေါ့ပေါ့ပါနဲ့ပြန်တန်းနိုင်မှာဖြစ်ပါတယ်။အခုကျွန်တော်တို့ထွင်နိုင်တဲ့ဆဲရုပ်ဟာ 0.8g လောက်ပဲလေးပါတယ်။ရွယ်စားကလည်း 4cm ပတ်လည်လောက်ရှိပါတယ
်။အခုလိုပေါ့ပါသိနေတဲ့ဆဲရုပ်ကလေးတွေဟာလေထဲမှာ16မိနစ်လောက်ပြန်တန်းနိုင်ပါတယ်။ဒါရင်မကားသေးပါဘူး။ သူတို့ဟာလေထဲမှာဂျုံထိုးတာအပါအဝင်အမြန်နှုံးနဲ့ကွေ့ပတ်နိုင်အလှည့်အပြောင်းလုပ်နိုင်စွမ်းရှိပါတယ်။အခုပုံစံသစ်ဟာသူတို့တီထွင်ထားတဲ့အရင် model ပုံစံနဲ့ရှင်းရင်အရွယ်ကထက်ဝက်လောက်ပုံငယ်ပြီးပိုတည်ငြိမ်လာတာပါ။ electronic ပစ္စည်းထည့်ရမယ့်နေရာပိုပြီးကျေလာအောင်လုပ်နေတယ်လို့လဲ Kim ကပြောပါတယ
် From the robot hardware perspective we want the robot to be able to have like board battery and the sensors on board
ဒီဆိုင်ရုံမှာစက်ကစ်ပြားတစ်ခုနဲ့ဘက်ထရီအပြင်အာယုံခံစက်တွေကိုပါပုံပြားပေါ်မှာထားဖို့လုပ်ချင်ပါတယ်ဒီလိုထားနိုင်ဖို့ဆိုရင်အခုထပ်ပစ္စည်းတွေပိုနေရဆန့်လာအောင်လုပ်ဖို့လိုပါတယ်ဒါကြောင့်ဒီလိုစက်ပစ္စည်းတွေအများကြီးထည့်နိုင်မဲ့အဆင့်ပုံမြင့်တဲ့စက်ရုံဒီဇိုင်းမျိုးရအောင်အတင်းတွန်းပြီးတော့လုပ်နေတာပါ
ဒေါင်းလေးဆိုင်ပြိုးရဲ့ဆိုင်ပြိုးရေးမှာအတန်းလိုက်အဆင့်အထက်ထက်နဲ့ဆိုင်ပြိုးကြတာဖြစ်ပြီးဒါဟာကမ္ဘာတစ်လောအလှည့်မြန်တွင်ကျလာနေတဲ့ဆိုင်ပြိုးနည်းစနစ်ဖြစ်ပါတယ်ဒေါ်လာဘီလျံချီရင်းနှီးမြှုပ်နှံတဲ့စီမံကိန်းတွေချပြီးဆိုင်ပြိုးနေတာပါကမ္ဘာတစ်လောစားနပ်ရိက္ခာမလုံလောက်မှုကိုဖြေရှင်းဖို့အတွက်ကြိုးစားမှုတစ်ခုလည်းဖြစ်ပါတယ်ကမ္ဘာကြီးပူနွေးလာမှုကလည်းပထဝီနေထားရာစားတောက်ကုန်တင်ပို့မှုမှာချိန်ချောက်မှုတွေအပြင်ကမ္ဘာလူ့ရေပိုးပြီးတိုးလာတာတွေကကမ္ဘာစံနှယိတ်ကမလုံမလောက်ဖြစ်စေတဲ့အကြောင်းရင်းတွေဖြစ်ပါတယ်။စံနှယိတ်ကလိုအပ်ချက်ဖြည့်ဆည်းနိုင်အောင်အခုညီပေးနေတဲ့ဒီပိုးကောင်စိတ်ယုတ်တီထွင်မှုဟာအခုတိုးတက်လာနေပြီလို့လည်းကင်ကပြောပါတယ
်။ Through the project we were able to achieve around like 100 times longer flight time.
ဒီစီမံကိန်းမှာကျွန်တော်တို့တိုးတက်လာတာကအရင်ကထက်အဆ100လောက်ပိုပြီးတော့ကြာကြာပြန်တန်းဖို့လုပ်လာနိုင်တာပေါ့။ဒီလိုလှုပ်လာနိုင်တဲ့အတွက်အစမ်းလေးကျင့်ပြန်တမ်းမှုနဲ့အကျိအများကြီးလှုပ်လာနိုင်ပါတယ်။ဒါကြောင့်ပူတိကြတဲ့ပြန်တမ်းမှုလမ်းကြောင်းတွေ၊ကွေ့ပတ်ခိုင်းတာတွေ၊ဂျွန်းထိုးပြန်တမ်းခိုင်းတာတွေလှုပ်လာနိုင်တာပေါ့
။အခုလုံဝတ်မှုကူးပေးနိုင်တဲ့ဆက်ရုပ်တွေတီထွင်လာနိုင်ပြီဖြစ်ပေမဲ့ပြားပရုံးကောင်တွေကလည်းတဘာဝအလျောက်ဝတ်မှုကူးတဲ့စွမ်းရည်ကိုတော့မရှင်နိုင်သေးပါဘူး။ဒါပေမဲ့လည်းသူစေတနာပညာရှင်တွေဟာသူတို့ရဲ့ဝတ်မှုကူးဆက်ရုပ်တွေလေထဲမှာအချိန်များများပိုးပြီးပြန်တမ်းလာနိုင်အောင်ကြိုးစားနေတဲ့အပြင်ပန်းပွင့်တွေရှိရာကိုပြန်တန်းဖို့ပန်းပွင့်ပေါ်မှာနားဖို့ပန်းပွင့်ကိုမထိခိုက်စေဘဲထပြီးပြန်နိုင်အောင်တိတိကျကျခိုင်းနိုင်မဲ့ဆက်ရုပ်တွေကိုဆက်ပြီးတီထွင်နေစေပဲလို့ဆက်ရုပ်သိပ္ပံဂျာနယ်မှာဖော်ပြထားတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တော်ခင်မျိုးသက်ပုံမှန်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြကြရပါရှင်။ဒီစီစဉ်တဲ့ VOA ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းစာမားတွေကိုတော့ VOA website စာမျက်နှာ burmese.voanews.com အပြင် VOA မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုလို့ရပါတယ်။အခုဆက်ပြီးတော့သတင်းချင်းချုပ်ကိုတလဲပြောပြပါအောင်မယ်ရှင်။ဥရောပနိုင်ငံအစိုးရတွေဟာစင်စာဖြတ်တောက်မှုတွေအလွန်ကျွံလုပ်နေပြီးရွှေ့ပြောင်းခြေချဒေတာတွေနဲ့ပတ်သက်ပြီးတော့လည်းထိထိရောက်ရောက်ကိုက်တွယ်နိုင်တာမရှိဘူးလို့ဆိုပြီးတော့ကိုယ်နိုင်ငံအတွင်းမှာပဲချိန်ချမှုအန္တရာယ်တွေရှိနေတာကိုမမြင်နိုင်ပဲဖြစ်နေတယ်လို့အမေရိကန်ဒုသမ္မတ JD Vance ကဝေဖန်လိုက်ပါတယ်။ဂျာမနီနိုင်ငံမြူးနဲ့မြို့မှာကျင်းပတဲ့လုံခြုံရေးညီလာခံမှာအခုလိုဝေဖန်သွားတာပါ။ဥရောပအတွက်ဆွေးင်ရတဲ့ချိန်ချမှုဟာရုရှားတို့တရုတ်တို့မဟုတ်တလို့တခြားပြင်ပကမဟုတ်တဲ့အကြောင်းနဲ့ဥရောပအတွင်းမှာပဲရှိနေတယ်လို့သူကပြောဆိုပါတယ်။ဥရောပနဲ့အမေရိကန်တို့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအားလုံးထဲမှာတော့ရွှေ့ပြောင်းခြေချနေထိုင်သူတွေအရေးလောက်ကြီးမာတာဘာမှမရှိဘူးလို့လည်းဒုသမ္မတ Vance ကပြောဆိုသွားပါတယ်ရှင်။နောက်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းကျန်းမာရေးစောင့်ရှောက်မှုကဏ္ဍကလူပုဂ္ဂိုလ်နဲ့အခြေခံအဆောက်အုံတွေအကြမ်းဖက်တိုက်ခိုက်ခံရမှုနောက်ဟက်တာလောက်ရှက်ခံရမှုပေါင်းက1,584 ကြိမ်တိဖြစ်ခဲ့တယ်လို့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးမှူးရုံး UNOCHA ကပြောပါတယ်။သူတို့ရထားတဲ့သုတေသနအချက်အလက်တွေကိုကိုးကားပြီးတော့ဒီလ14ရက်နေ့ကထုတ်ပြန်ပြောဆိုတာပါ။ဒါအပြင်ကျန်းမာရေးဝန်ထမ်း136ဦးသေဆုံးခဲ့ပြီးတော့836ဦးဖမ်းဆီးခဲ့ရတယ်ဆိုပြီးတော့လည်းပြောပါရရှင်။ဒီကနေ့အတွက်သတင်းကြေကျုံတဲ့အထူးအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုငင်းကြဲအေးဖြစ်ပါတယ်။ရုပ်သံဒါရိုက်တာက James Smith ပါရှင်။ဖေဖော်ဝါရီလ15ရက်စနေနေ့ကဗီဒီယိုရေဒီယိုအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာပါရှင်။ကျမတို့ရဲ့ရုပ်သံအစီအစဉ်တစ်ခုလုံးကို digital line တွေကနေဖမ်းယူနားဆင်နိုင်တဲ့အပြင်ပထမနာရီဘက်ကတော့ radio line လို့မီတာ25-30 နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုကြည့်ရှုအားပေးကြတဲ့အတွက်လည်းထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမခင်ဗျထွေးပါအားလုံးကျန်းမာပေးခင်ကြပါစေ။နောက်အစီအစဉ်မှာပြန်ဆုံကြအောင်ပါရှင်။